Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American Beyond Zoo Washington DC မြို့တော် Beauty American တန်ခါလေး August 9ရက်ဒီနေ့နေ့ညပိုင်းဒီမှာပါသောစီစဉ်လေးကိုဒီမှာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ37 38 51နဲ့ Dynamometer 190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်တင်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ရအကြည့်ညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ American Beyond Zoo ဟာကမ္ဘာမှာ coronavirus ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့အခုဆိုရင် virus ကူးစက်ခံရသူဟာ5သန်းကျော်သွားပြီဖြစ်တယ်လို့ New York Times သတင်းစာကပြောလိုက်ပါတယ်။အဲ့နောက် Brazil နိုင်ငံနဲ့အိန္ဒိယနိုင်ငံတွေဟာဒုတိယနဲ့တတိယအများဆုံးနိုင်ငံတွေအဖြစ်ရှိကြပါတယ်။ Brazil နိုင်ငံမှာတော့မနေ့ကအထိကူးစက်သူ3သန်းကျော်ရှိပြီးတော့သေဆုံးသူက3သန်းကျော်ရှိတာကြောင့် Brazil နိုင်ငံဟာ American ပြည်ရင်ကမ္ဘာမှာ virus ကြောင့်လူသေဆုံးမှု3သန်းကျော်ရှိတဲ့ဒုတိယမြောက်နိုင်ငံဖြစ်လာပါတယ်။အမေရိကန်မှာတော့ virus ကြောင့်သေဆုံးတဲ့သူဟာ 36,200 ရှိပါတယ်။အမေရိကန်မှာတော့လူတွေအနေနဲ့နှာခေါင်းစည်းမျက်နှာဖုံးတွေကိုတသမတ်ထဲမတက်ဆင်မှုဆိုရင်လာမယ့်ဒီဇင်ဘာ1ရက်နေ့မတိုင်ခင်မှာသေဆုံးသူဦးရေဟာ 3,000 လောက်အထိဖြစ်လာနိုင်တယ်လို့အမေရိကန်နိုင်ငံကကျန်းမာရေးစောင့်ကြည့်တိုင်းတာတဲ့အဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ COVID-19 ကာယရောဂါကြောင့်အခုချိန်ထိအဆောင်ဝန်196ယောက်သေဆုံးခဲ့ပြီးတော့အစိုးရအနေနဲ့ဆရာဝန်တွေနဲ့သူတို့ရဲ့မိသားစုတွေကိုလုံလောက်တဲ့အကူအညီပေးဖို့အိန္ဒိယနိုင်ငံရဲ့စီးပွားဆိုင်ရာအဖွဲ့ကဝန်ကြီးချုပ်နရင်ဒရာမိုဒီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ပြီးတော့တောင်းဆိုလိုက်ပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်ခံထားသူ6,400လောက်ရှိခဲ့ပြီးတော့သေဆုံးသူ861ယောက်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောပါတယ်။ဒါကြောင့်အိန္ဒိယမှာဗိုင်းရပ်စ်ကူးစက်ခံသူ 1,300 ကျော်နဲ့သေဆုံးသူစုစုပေါင်း 43,389 ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့လက်ရှိဗိုင်းရပ်စ်ကူးစက်ခံထားသူတွေက2,900ကျော်ဟာဘယ်ကနေဘယ်လိုကူးစက်ခံရတယ်ဆိုတာကိုမသိရပဲဖြစ်နေပြီးတော့ကျန်းမာရေးအာဏာပိုင်တွေအတွက်အဓိကစိုးရိမ်စရာဖြစ်လာနေတယ်လို့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောလိုက်ပါတယ်။ဒီနေ့မှာတော့ဗစ်တိုးရီးယားပြည်နယ်မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ394ယောက်ရှိပြီးတော့ကူးစက်သူအရေအတွက်ကြာဆင်းခဲ့ပေမဲ့လည်း18ယောက်သေဆုံးတာကြောင့်စံချိန်တင်ခဲ့ပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးသူ295ယောက်ရှိပြီးတော့ဒီထဲက230ကတော့ဗစ်တိုးရီးယားပြည်နယ်ကဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံထားသူတွေက1000လောက်ဟာကျန်းမာရေးဝန်ထမ်းတွေဖြစ်တယ်လို့လည်းဒန်နီယယ်အန်ဒရူးစ်ကပြောပါတယ်။နယူးဇီလန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတာဒီနေ့ဆိုရင်ရပောင်းတရာရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့တဲ့ VN နဲ့ဩစတြေးလျနိုင်ငံတွေမှာအခုခါမှာကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်နယူးဇီလန်နိုင်ငံအနေနဲ့လည်းကိုဘာသာကိုချင်းနဲ့အားရနေလို့မဖြစ်ဘူးလို့သတိပေးလိုက်ပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ကိုအောင်မြင်မြင်ထိန်းချုပ်နိုင်ခဲ့တဲ့အတွက်လူဦးရေ5သန်းလောက်ရှိတဲ့နယူးဇီလန်နိုင်ငံဟာအခုဆိုရင်ကမ္ဘာမှာဗိုင်းရပ်စ်အန္တရာယ်စိတ်ချရဆုံးနိုင်ငံတွေကတစ်ခုဖြစ်ပြီးတော့နယူးဇီလန်နိုင်ငံသားတွေဟာအခုဆိုရင်ပုံမှန်အတိုင်းပြန်ပြီးတော့သွားလာလှုပ်ရှားနေကြပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးဖို့ညှင်းဆိုးတာတွေလူတယောက်နဲ့တယောက်ထိတွေ့မှုတွေကိုစောင့်ကြည့်နေတဲ့အစိုးရကလုပ်ပေးထားတဲ့နည်းပညာ software တွေကိုအသုံးမပြုတာတွေအပြင်အခြေခံကြတဲ့တကူရေးတန်ရှင်းမှုတွေကိုပါမလိုက်နာကြတဲ့အပေါ်မှာတော့အာဏာပိုင်တွေဘက်ကစိုးရိမ်လာနေပါတယ်ခင်ဗျာဒုတိယကမ္ဘာစစ်အတွင်းအမေရိကန်ကဂျပန်နိုင်ငံနာဂါဆာကီမြို့ကိုအနုမြီးပုံးချခဲ့တဲ့85နှစ်ပြည့်အခမ်းအနားကိုနာဂါဆာကီမြို့မှာဒီကနေ့ကျင်းပခဲ့ပါတယ်နာဂါဆာကီမြို့ကငြိမ်းချမ်းရေးအထိတ်မှရုပ်တုရှင်မှာကျင်းပခဲ့တဲ့ဒီအခမ်းအနားကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနာဂါဆာကီမြို့တော်ဝန်တိုမီဟီဆာတာအိုနဲ့နယူးယောက်ကျမှုအတွင်းမှာအသက်မသေးပဲကြံရက်သူတွေတက်ရောက်ခဲ့ကြပြီးတော့ဒေသဆန်တော်ချိန်17နာရီ9မိနစ်မှာတော့ဒီဘုံကျဲတိုက်ခိုက်မှုအတွင်းသေဆုံးသွားခဲ့တဲ့လူ9,000ကိုဂုဏ်ပြုတဲ့အနေနဲ့10မိနစ်ငြိမ်သက်ခဲ့ကြပါတယ်။နာဂါဆာကီမြို့တော်ဝန်တိုမီဟီဆာတာအိုကတော့နျူကလ িয়ার လက်နက်တွေကိုဖျက်သိမ်းဖို့ကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်
။核兵器の怖さを体験した国として
နျူကလ িয়ার လက်နက်ရဲ့ကြောင်းမတ်ဖွဲ့ရအနေထိုင်ရုံတွေကိုရင်ဆိုင်ခဲ့ရတဲ့နိုင်ငံတကာနိုင်ငံဖြစ်တာနဲ့မျှနျူကလ িয়ার လက်နက်တားဆီးရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးဖို့ဒါကိုအမြန်ဆုံးအတည်ပြုဖို့တောင်းဆိုပါတယ်လို့နာဂါဆာကီမြို့တော်ဝန်ကပြောလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာသေဆုံးသွားတဲ့သူတွေအတွက်ဝန်ထမ်းချင်းအထိတ်မှတ်ပန်းခွေချခဲ့ပေမဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးသဘောတူစာချုပ်နဲ့ပတ်သက်ပြီးတော့တိုက်ရိုက်ပြောဆိုသွားခဲ့ခြင်းတော့မရှိခဲ့ပါဘူး။အချိန်ထဲမှာပဲဝန်ကြီးချုပ်ရှင်ဇိုအာဘေဟာဒုတိယကမ္ဘာစစ်အတွင်းသေဆုံးသွားခဲ့တဲ့သူတွေကိုဂုဏ်ပြုထားတဲ့ရာစုကူနိစစ်သည်ကြီးကိုမတော်ဖို့ဆုံးဖြတ်ခဲ့တယ်လို့ဂျပန်နိုင်ငံရဲ့ဂျီဂျီသတင်းဌာနကဖော်ပြလိုက်ပါတယ်ခင်ဗျာ
VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 k kHz 9885တို့ဖြင့်စနစ်တင်းငွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။လက်နော်နိုင်ငံဘေရုတ်မြို့စစ်ကမ်းမှာပြီးခဲ့တဲ့အင်္ဂါနေ့ကလူ158ယောက်တေဆုံးပြီး6000ကျော်ဒဏ်ရာရခဲ့တဲ့ပောက်ကွဲမှုကြီးအတွက်လက်နော်ကိုကူညီထောက်ပံ့ရေးရန်မုံငွေမြှင့်တင်မှုနိုင်ငံတကာအလူရှင်တွေနဲ့ရုပ်သံဆွေးနွေးပွဲတစ်ခုကိုပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ဦးဆောင်ပြုလုပ်သွားဖို့ရှိပါတယ်။ကုလသမဂ္ဂကြိုးတောင်နောက်ခံပေးထားတဲ့ဒီဆွေးနွေးပွဲကိုလာမယ့်အင်္ဂါနေ့မှာပြုလုပ်ဖို့စီစဉ်ထားပါတယ်။သမ္မတအီမန်နျူရယ်မက်ခရွန်လေဗနွန်သမ္မတမီရှယ်အောင်နိုနဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတောက်ကြနေကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလေဗနွန်အပေါ်မှာနိုင်ငံတိုင်းကအကူအညီပေးလိုကြောင်း Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဒီကိစ္စအတွက်ဒီကနေ့တင်းနေငွေနေမှာသမ္မတမက်ခရွန်လေဗနွန်အပါဝင်တခြားနိုင်ငံကခေါင်းဆောင်ပိုင်းတွေနဲ့ဆွေးနွေးသွားဖို့ရှိကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။လက်တလုံးမှာပဲသမ္မတထရမ့်ရဲ့လမ်းညွှန်ချက်နဲ့အမေရိကန်ကလေဗနွန်ကိုအရေးပေါ်အကူအညီထောက်ပံ့ရေးအစားအစာရေးနဲ့စေဝါတွေကိုပေးပို့ခဲ့ပါတယ်။ဒါ့အပြင်အမေရိကန်ကကနဦးထောက်ပံ့ဂျီဒေါ်လာ18တန်းကျော်ပေးရဖို့လည်းကြေညာထားပါတယ်။ဒီလိုပောက်ကွဲမှုဖြစ်ပွားပြီးလူ150ကျော်သေဆုံးခဲ့တဲ့အပေါ်မှာမကြီးနက်တဲ့အတွက်စနေနေ့ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးပြီးတော့နှိမ်နင်းခဲ့ပါတယ်။နိုင်ငံတွင်းစီးပွားပြည့်ကနေကြုံရမယ့်အခြေအနေစိုက်နေချိန်မှာအကျင့်ပြည့်ချစားပြီးစီမံခန့်ခွဲမှုညံ့ဖြစ်တဲ့နိုင်ငံရေးသမားတွေကြောင့်အခုလူလူပေါင်းများစွာသေဆုံးခဲ့ရတဲ့ပောက်ကွဲမှုကြီးပေါ်ပေါက်ခဲ့ရတဲ့အပေါ်လက်နော်နိုင်ငံသားအတော်များများကပြစ်တင်ပြောဆိုကြပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ဆိုင်ရာစီးပွားရေးအကူအညီပေးရေးဥပဒေသစ်ကိုအတည်ပြုပြန်ရေးအမေရိကန်ကွန်ဂရက်စ်နဲ့သဘောတူညီချက်မရဘဲဆွေးနွေးပွဲကြီးပြစ်ခဲ့ပြီးတဲ့နောက်မှာသမ္မတဒေါ်နယ်ထရမ့်ကအလုပ်လက်မဲ့ခံစားခွင့်ပေးရေးနဲ့အခွန်ပေးရရှေ့ဆိုင်တဲ့သမ္မတအမိန့်ကိုစနေနေ့ကလည်းမျှော်ထုတ်ပြန်လိုက်ပါတယ်
။ So that for this reason I'm taking action to provide an additional or an extra $400 per week in expanded benefits
for လူလမဲ့ထောက်ပံ့ချေတစ်ပတ်ဒေါ်လာ400ပေးဖို့ရည်တိုးလိုက်ကြောင်းနဲ့ American ပြည်သူတွေကိုစောင့်ရှောက်ပေးဖို့လိုလားပါကြောင်းသမ္မတထရမ့်ပြောသွားတာပါ American ပြည်ထောင်စုထဲမှာ coronavirus ကိုဆက်ခံရသူ50နီးပါးနဲ့သေဆုံးသူ36000ကျော်လာတဲ့အချိန်သမ္မတထရမ့်က coronavirus ကြောင့်လူလမဲ့ဖြစ်ရသူတွေကိုတစ်ပတ် American ဒေါ်လာ400ထောက်ပံ့ချေပေးဖို့စနေနေ့ကအမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်အရင်ဥပဒေအရ Congress ကလူလမဲ့ခံစားခွင့်အနေနဲ့တစ်ပတ်ကိုဒေါ်လာ600ပေးခဲ့တာဖြစ်ပြီးအဲ့ဒီဥပဒေကဩဂုတ်လ1ရက်နေ့ကသက်တမ်းကုန်သွားပြီဖြစ်ပါတယ်ဒီဥပဒေကိုသက်တမ်းတိုးဖို့ American Imperial နဲ့သမ္မတတို့အကြားတောက်ကြနေသည့်သဘောတူညီမှုမရခဲ့တာကြောင့်သမ္မတကအခုလိုအမိန့်ထုတ်ပြန်ခဲ့တာပါအခုလိုသဘောတူညီမှုမရတဲ့အတွေ့မကြခင်မှာပြန်ဖွင့်တော့မယ့်အကြောင်းတွေကိုဒေါ်လာဘီလီယံနဲ့ချီကူညီပေးမယ့်အစီအစဉ်ကိုလည်းမစတင်နိုင်ခဲ့ပါဘူးဒါပြင်သမ္မတရဲ့အမိန့်မှာ American ပြည်သူတဦးချင်းစီကိုဒေါ်လာ600ငွေကြေးတိုက်ရိုက်ထောက်ပံ့မယ့်အစီအစဉ်လည်းမပါဝင်သလိုကိုရိုနာဗိုင်းရပ်စ်ကြောင့်အထိနာနေတဲ့စားတိုက်လုပ်ငန်းကိုအကူအညီပေးရေးအစီအစဉ်လည်းပြတ်သွားခဲ့ရပါတယ်ရှင်။ American ပြည်အောင်စု Oregon ပြည်နယ် Portland မြို့မှာစနေနေ့အစောပိုင်းအထိလူမျိုးရေးဆန္ဒပြပွဲကြီးဆက်လက်ဖြစ်ပွားနေပြီးဆန္ဒပြသူတွေကလူမျိုးရေးတပ်ဖွဲ့တွေကိုကြောက်တုံးတွေကျဲဥပြုတ်တွေနဲ့ပစ်ပေါက်ခဲ့ကြသလိုမိရှုမိပန်းတွေဖောက်ပြီးတော့ဆန္ဒပြခဲ့ပါတယ်။ဒီဆန္ဒပြပွဲကြီးအတွင်းမှာပြည်နယ်ရဲတပ်ဖွဲ့ဝင်တဦးလည်းဦးခေါင်းကိုကြောက်ခဲထိမှန်တမ်းရရခဲ့တယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့မေလရုံးကမီနီဆိုတာပြည်နယ်မီနီယာပလစ်မြို့မှာလူမဲအမျိုးသား George Floyd ကိုရဲကဖမ်းဆီးတဲ့အချိန်မှာတိတ်ဆုံးခဲ့ရတဲ့ဖြစ်ရနဲ့ရဲတွေရဲ့အင်အားသုံးနှိမ်နင်းမှုတွေကိုမကြေနပ်တဲ့အတွက် Portland မြို့မှာလူမျိုးရေးဆန္ဒပြပွဲကြီးညတိုင်းပေါ်ပေါက်နေခဲ့တာဟာရဲပေါင်း80လောက်ရှိပြီဖြစ်ပါတယ်။စနေနေ့ညပိုင်းကဆန္ဒပြသူ24ယောက်ကိုဖမ်းဆီးခဲ့တယ်လို့ရဲကပြောပါတယ်။ဖမ်းဆီးခဲ့သူအတော်များများကလင်မျိုးကဖြစ်ပြီးကယ်လီဖိုးနီးယားပြည်နယ်အိုကလန်မျိုးကတယောက်အိုကလာဟိုမာပြည်နယ်ထုံဆာကတယောက်ပါဝင်ပါတယ်သူတို့ကိုရဲတပ်ဖွဲ့ဝင်တွေကိုကိုဒီလျောက်ကျူးလွန်မှုတာဝန်ဝတ္တရားနှောက်ယှက်မှုစူပူမှုနဲ့ပြန်လည်ခုခံမှုစတဲ့ဆွဲချက်တွေနဲ့ဖမ်းဆီးရေးယူထားပါတယ်မေလနောက်ပိုင်းကနေအခုထိဆန္ဒပြပွဲတွေအတွင်းရဲကဖမ်းဆီးထိန်းသိမ်းခဲ့သူ400ကျော်ရှိပြီဖြစ်ပါတယ်ရှင်နိုဘာလာအကုံလောက်မှာအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်တွေကို9000အောက်အထိရှော့ချသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်။တပ်အင်အားရှော့ချသွားမယ့်အကြောင်းကိုဝန်ကြီး Esper ကစနေနေ့တုန်းက Fox သတင်းဌာနနဲ့ရုပ်သံမီးမြန်းကန်တစ်ခုမှပြောတာပါ။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းတုန်းကလည်းသမ္မတဒေါ်နယ်ထရမ့်က ASIO သတင်းဌာနနဲ့မီးမြန်းကန်မှာအာဖဂန်မှာရှိတဲ့တပ်အင်အား1600လောက်ကို4000ကနေ9000ကျားအထိရှော့ချသွားမယ်လို့ပြောခဲ့ပါတယ်။အာဖဂန်မှာဆယ်စုနှစ်ကြာစစ်ပွဲတွေဆုံးသက်ရေးအမေရိကန်နဲ့တာလီဘန်အဖွဲ့အစည်းငြင်းငြင်းဆွေးနွေးပွဲရလဒ်တွေအကောင့်ထဲပေါ်ဖို့စတင်ကြိုးပမ်းလာတဲ့အချိန်မှာပဲအခုလိုအမေရိကန်တပ်တွေကိုရှော့ချသွားဖို့စီစဉ်နေကြောင်းသတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်ရှင် ောရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကျမစုမမရှင်ဒီကနေ့ထုတ်ပြန်လိုက်တဲ့တက္ကသိုလ်ဝင်ခွင့်ဆယ်တန်းအောင်စင်းထွက်တဲ့အချိန်မှာတော့အကျဉ်းထောင်တွေကဖြည့်ဆို့အောင်မြင်သူတော်တော်များများရှိခဲ့သလိုဂုံနုထွက်သူတွေလည်းစံချိန်တင်များပြားခဲ့ပါတယ်။ဒီလိုမျိုးအထင်းသိမ်းခံထားရတဲ့ပညာထူးချွန်တဲ့လူငယ်လေးတွေရဲ့အနာဂတ်ပညာဆက်လက်သင်ကြားနိုင်ရေးအပါအဝင်လူမှုဘဝပြန်လည်ထူထောင်ရေးတွေလှုပ်ဆောင်နိုင်မှုဘလို့များဆောင်ရွက်ပေးတင်ပါတယ်ဆိုတာစူးစီးတင်ပြပေးကြပါတယ်။ဒီကနေ့ဩဂုတ်လ9ရက်နေ့တနင်္ဂနွေနေ့မှာတော့မြန်မာနိုင်ငံတဝက်လုံးကပြည်내နဲ့တိုင်းအသီးသီးကနေ2020ပြည့်နှစ်တက္ကသိုလ်ဝင်စာမျိုးဝေးအောင်မြင်သူတွေရဲ့စာရင်းကိုထုတ်ပြန်လိုက်တာပါ။ဒီနေ့မှာတော့တနင်္ဂနွေလုံးကအချင်းတောင်ပေါင်း 17,000 ကနေပြီးတော့ဖြည့်ဆိုသူ 188 ဦးအနက်ကျောင်းသားက 100 ကျောင်းသူက 8 ဦးပေါင်း 108 ဦးအောင်မြင်ခဲ့ပြီးတော့အောင်မြင်သူတွေထဲမှာဂုံနူးလေးပါသားကနေစလို့ဂုံနူးတွေနဲ့အောင်မြင်ခဲ့သူ88ဦးအထိပေါ်ထွက်လာခဲ့ပြီးအောင်ကျက်ရာဂိုင်နှုန်းကတော့ 60.68 ရာဂိုင်နှုန်းနဲ့စံချိန်တင်ခဲ့ပါတယ်လို့အကျဉ်းဥစည်းဌာနကထုတ်ပြန်ပါတယ်။ဒီလိုမျိုးစီးပင်းစည်းကမ်းသတ်မှတ်ချက်တွေကြားကနေပညာထူးချွန်တဲ့အကျဉ်းကျအထင်းသိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေရဲ့ဘဝအနာဂတ်လူမှုဘဝတွေပြန်လည်ထူထောင်နိုင်ရေးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဆရာဆရာမတွေကျောင်းသားမိဘတွေကနေစလို့လူမှုပတ်ဝန်းကျင်ကဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးဖို့လိုတယ်လို့အထက်ဗမာပြည်တက္ကသိုလ်ဆရာဆရာမများတမကရဲ့ဥက္ကဋ္ဌဦးတူတာကအကြံပေးပါတယ်
။ထောင်ထဲမှာဆိုတာကျွန်တော်တို့အပြင်းလို့ရွေးချယ်မှုမရှိဘူးသူတို့စူးစမ်းကြရတာပေါ့နော်တခြားကလေးနဲ့မတူဘူးသူတို့ရဲ့ဘဝအိမ်လည်းခက်ရခဲစီဖြစ်တဲ့အချိန်ကအောင်မြင်တဲ့အတွက်လည်းဒါကိုလည်းအတိမတ်ပြုတယ်ကြိုးစားတယ်ပေါ့နော်အဓိကကလေးတွေကိုကျွန်တော်တို့လူအတိုင်းဝိုင်းတွေကိုပြန်ခဲ့တဲ့အခါမှာရက်ဖက်ဖွဲ့ကြီးတွေပါနေတဲ့ဆရာဆရာမတွေအကောင်ကဝိုင်းဝန်းပြီးတော့ပြုပြင်သွားရင်တော့ဒါအင်ကန်ကောင်းတဲ့အစီအစဉ်ပေါ့နော
်အချင်းတော်ချင်းစခန်းတွေကနေဖြစ်ဆိုအောင်မြင်သူများလာတဲ့အပေါ်မှာကြိုးစားပေမဲ့အချင်းတော်စီရင်လူမှုဘဝပြန်လည်ထူထောင်ရေးပညာရေးဆိုင်ရာဥပဒေမူဝါဒတွေကိုပြုပြင်ပြောင်းလဲတင်ပါတယ်လို့အကျဉ်းသားရေးလှုံ့ဆော်ဆောင်ရွက်နေတဲ့ AAPBB နိုင်ငံရေးကျဉ်းသားများကူညီဆောက်ရှောက်ရေးအသေးရဲ့တွဲဖက်အတွေ့အမှုကိုဘူကြီးကအကြံပြုပါတယ်
။အကျဉ်းထောင်တွေထဲမှာဆောင်ဝေးဖြည့်ဆို့ခွင့်ရတဲ့ကျောင်းသားတွေကအောင်ချက်ကောင်းတာတွေလည်းတွေ့တယ်။တချို့လူငယ်အကျဉ်းသားလေးတွေဆိုတော့ထောင်ထဲကိုမရောက်သေးတဲ့လူငယ်အကျဉ်းသားတွေလည်းရှိတယ်။ဆိုတော့တချို့လူငယ်တွေဟိုမှာဟိုရိုက်တက်ခံရတာမျိုးတွေလည်းကျွန်တော်တို့ကြားနေရတာမျိုးတွေရှိတယ်။ဆိုတော့အခါကျတော့ဒီလိုမျိုးတွေစီပြန်လိုက်နာမှုတွေကအချင်းတော်အန္တရာယ်တွေဘက်ကပို့ပြီးတော့လေးစားလိုက်နာဖို့လိုတယ်။ဆိုတော့ဒီလိုမျိုးသက်ပေါင်းတော်ကနေချင်းကပ်ပြီးလှုပ်ဆောင်တဲ့အခါကျတော့မှဒီအချင်းထောင်ရဲ့ရည်ရွယ်ချက်ဖြစ်တဲ့ကံလည်ပြုစုပို့တော်ရည်သူလာကအားကောင်းကောင်းနဲ့ဖြစ်လာပါပါ
။အခုလိုမျိုးပညာထူးချွန်တဲ့ကျောင်းသူကျောင်းသားတွေအတွက်ဖြစ်တဲ့ short pop ပေးတာမျိုးတက္ကသိုလ်ဝင်ကန့်သက်ချက်တွေကိုဖြည့် short ပေးတာမျိုးတွေကိုလှုပ်တင်ပါတယ်လို့လည်းဆရာဥတ္တရာကပြောပါတယ်
။ပြစ်ဒဏ် short pop တာတို့ဘာလို့ကတော့ဥပဒေနဲ့အညီပေါ့နော်။သူရဖွဲ့အနေနဲ့ဆောင်ရွက်ပြီးတင်းတယ်လို့မြင်တာပေါ့နော်ပြီးတော့အောင်ပြီးလို့ရှိရင်တက္ကသိုလ်လမ်းညွန်မှာရှောက်အောင်မဲ့လမ်းညွန်မှာသူကထောင်ကြဘူးယူမဖြစ်ရဆိုတဲ့အခက်ခဲရှိနေရေးခဲ့တာမဆလာတဲ့ထက်ကပေါ့နော်ဒီတက္ကသိုလ်ဝင်ခွင့်လမ်းညွန်ရေးခဲ့တယ်ဟိုတချို့ဟာတွေကခင့်နဲ့မညီတော့ဘူးဒီတက္ကသိုလ်ဝင်ခွင့်လမ်းညွန်မှာအဲ့ဒါကိုတော့ပညာရေးဝန်ကြီးဌာနဖျက်ပေးရမယ်
ဒါအပြင်အချင်းတော်အချင်းစခန်းတွေထဲမှာအချင်းသားဥယေကမညီမမျှဖြစ်နေတာအထူးသဖြင့် COVID-19 ကမ္ဘာကပ်ရောဂါလိုကူးစက်မြန်ရောဂါတွေဖြစ်နေတဲ့အချိန်မှာအချင်းတော်တွေထဲမှာစီကဲလိုက်တာထူးချွန်သူတွေကိုပြစ်ဒဏ် short pop ပေးတာမျိုးတွေဆောင်ရွက်ပေးတင်ပါတယ်လို့ကိုဘူကြီးကအကြံပြုပါတယ
်အချင်းတော်တွေမှာမရောက်သင့်တဲ့သူတွေရောက်နေတဲ့မျိုးတွေရှိတယ်ဆိုတော့ကကျွန်တော်အမှုတွေကိုလည်းတည်ချက်ပြန်လဲစီစစ်ပြီးတော့ကျွန်တော်တို့လူဥယေကိုသုံးပုံတစ်ပုံလောက် short ချတင်တာပေါ့ဒီအချင်းတော်ပြုပြင်ပြောင်းလဲကိုစဉ်းစားတဲ့အခါမှာလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဆိုတဲ့ခေါင်းစဉ်အောက်ထဲမှာကိုထည့်ပြီးတော့ကျွန်တော်တို့ဆွေးနွေးရမယ်ပြောင်းလဲဖို့လုပ်ရမှာရှိပါတယ
်အချင်းတော်အချင်းဥစည်းဌာနတွေမှာပြည်မှုပြစ်ဒဏ်မျိုးမျိုးနဲ့ထောင်ချခံထားရတဲ့လူငယ်တွေအနက်တက္ကသိုလ်ဝင်ခွင့်စာမွေးဝင်ရောက်ဖြေဆိုသူကလွန်ခဲ့တဲ့2018ခုနှစ်တုန်းကအချင်းကျသူပေါင်း104ဦးမှာ48ဦးအောင်မြင်ခဲ့ပါတယ်2019မှာတော့ဖြေဆိုသူ182ဦးမှာ94ဦးအောင်မြင်ခဲ့ပြီးဒီနှစ်2020ပြည့်နှစ်မှာတော့188ဦးမှာ108ဦးအထိအောင်မြင်ပြီးတော့ဂုံနုရရှိသူအများဆုံးနှစ်တနည်းအဖြစ်အောင်ချက်ကောင်းခဲ့ပါတယ်လို့ပြည်ထောင်စုဝန်ကြီးဌာနအချင်းဥစည်းကနေသတင်းထုတ်ပြန်ပါတယ်ရှင်ကျွန်မစုမမ
ဒီရင်မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်
။ဟိုင်းကိုဖြတ်ပြီးမြန်မာနိုင်ငံကိုပြန်ကြမယ် မြန်မာနိုင်ငံသားကိုဝင်ဆောင်အမျိုးသမီး၈ဦးပါတဲ့ဗလီရှားပြန်မြန်မာနိုင်ငံသား32ဦးထိုင်းတောင်ပိုင်းဆုံခလာခရိုင်ကစတောင်မြို့ခလောင်တစ်တရားအောက်မှာဖမ်းမိခဲ့တဲ့တဲ့ရင်ကိုတင်ဆက်ပါမယ်။ကျမအေးမှာပါ။ကိုဗစ်အရေးပေါ်ကာလကန့်သတ်မိတ်တွေထုတ်ပြန်ထားချိန်နေဆက်လန်းတွေပိတ်ဆို့ထားချိန်မှာပဲမလေးရှားပြန်ကိုဝင်ဆောင်အမျိုးသမီးတွေပါတဲ့မြန်မာနိုင်ငံသား32ဦးဟာမြန်မာနိုင်ငံကိုပြန်ဖို့အတွက်တရားမဝင်လန်းတွေကနေဖြတ်ပြီးထိုင်းတောင်ပိုင်းဆုံခလာခရိုင်ထဲမှာဖမ်းမိခဲ့တာပါဖမ်းဆီးခံရသူတွေကိုအစားအသောက်များတွားရောက်လှူဒန်းခဲ့တဲ့ရွှေပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဆုံခလာခရိုင်ဟဲ့ရိုင်မျိုးတာဝန်ခံကိုပါကြီးကအခုလိုပြောပြပါတယ်
မလေးရှားကနေပြီးတော့ပွေးစားနဲ့ကျွန်တော်တို့မြန်မာနိုင်ငံကိုပြန်လာဖို့အမှားရေအဲ့လိုပြန်လာတဲ့အချိန်မှာကျွန်တော်ဒီစတောင်းနေမျိုးကိုရောက်တဲ့အခါပွေးစားတွေကနေပြီးတော့၂ရက်က၃ရက်အထိထမင်းဟန်းနေမကြွေးပြင်းနဲ့နေပြီးတော့သူကတိုးစားနဲ့မှထားပြခဲ့တယ်အဲ့လိုဆိုတော့သူကထမင်းဟန်းနေငတ်တင်နောက်ပြီးတော့အကူကဒီမိုးရဒီကာလဆိုတော့မိုးတွေရွာတော့သူတို့ကမိုးတန်လေးတန်ကိုမခံနိုင်လို့သူတို့ကနေပြီးတော့အပြန်ကိုထွက်လာပြီးတော့လမ်းမကိုရောက်တဲ့အခါအရေးကိုသူတို့ကိုယ်တိုင်ကအဖက်ခံတဲ့ပုံစံမျိုးပေါ့ဗျာကိုဝန်ဆောင်အမျိုးသမီးက၈ရက်ပါတယ်မလေးရှားမှာရှိတဲ့သူတို့ဒီအလို့ရှင်တထေးတွေကနေပြီးတော့ဒီကိုဗစ် -19 ကာလမှာသူတို့ကိုခလေးမွေးဖို့အတွက်တာဝန်မယူဘူးဗျအဲ့ဒါကြောင့်မဖြစ်မနေအနေနဲ့သူတို့ကနေပြီးတော့ကိုယ်နိုင်ငံမှာခလေးမွေးဖို့အတွက်ပြန်လာရတယ
်ကိုဗစ် -19 ထိန်းချုပ်ရေးကျန်းမာရေးဝန်ထမ်းတွေရဲ့စစ်စစ်ချက်အရမြန်မာနိုင်ငံသားတချို့ဟာကိုယ်ပူချိန်မြင့်တက်နေတာကိုတွေ့ရကြောင်းချောင်းနေစိုးနေကြတယ်လို့လည်းဆိုပါတယ်မလေးကနေထိုင်းနိုင်ငံဘက်ကိုခိုးဝင်လာကြတဲ့မြန်မာနိုင်ငံသားတွေဟာမလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလမှာအလုလက်မဲ့ဖြစ်နေတဲ့အခြေအနေနဲ့ဒုက္ခရောက်နေကြတာဖြစ်လို့မြန်မာနိုင်ငံကိုတရားမဝင်လမ်းကြောင်းတွေကနေပြန်ဝင်လာဖို့တူဦးကိုမလေးရှားရင်းကစ် 2,000 စီပေးခဲ့ရကြောင်းလည်းဖန်ခံရတဲ့မြန်မာနိုင်ငံသားတချို့ကပြောဆိုရပါတယ်ထိုင်းရနာပိုင်းတွေကတော့ကိုဝင်ဆောင်တွေကိုတော့ဆေးရုံဈေးကမ်းတွေမှာအနှံပေးခဲ့ပြီးမလေးပြန်မြန်မာနိုင်ငံသားတွေကို14ရက်စောင့်ကြည့်စင်တာတွေကိုပို့ဆောင်มาဖြစ်ပါတယ်ဒီနောက်မှာတော့ထိုင်းနိုင်ငံထဲကိုခိုးဝင်မှုလာဝကဥပဒေနဲ့အရေးယူခံရမှာဖြစ်တယ်လို့ဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့မင်းမြန်ကန်အစီအစဉ်ကနေကြိုဆိုပါရစေ။ကျမဆွေမြတ်မောင်မအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်တဲ့မတ်ခိုင်ဝင်းနှင်းစောကိုအမေရိကန်ပြည်ထောင်စုအထက်လွှတ်တော်အပြင်ပန်ဆယ်ဗေးနီးယားပြည်နယ်အထက်နဲ့အောက်လွှတ်တော်တွေကလူမှုအသိုင်းအဝိုင်းကိုအကျိုးပြုနေသူအဖြစ်ဂုဏ်ပြုလက်မှတ်တွေချီးမြှင့်ခဲ့ပါတယ်။ Kinder Creations ဆိုတဲ့စီးပွားရေးလုပ်ငန်းကိုတည်ထောင်သူမတ်ခိုင်ဝင်းနှင်းစောဘလို့အကျိုးပြုလုပ်တွေလုပ်တာကြောင့်အခုလိုအသိအမှတ်ပြုခံရတာပါလေ။ Skype ကနေဆက်သွယ်မေးမြန်းထားပါရစေ။
မင်္ဂလာပါရှင့်မတ်ခိုင်ဝင်းနှင်းစော VOA မြန်မာပိုင်းစီစဉ်ရနေကြိုဆိုပါရရှင
်မင်္ဂလာပါမ
ဟုတ်ဆိုအရင်ဆုံးဒီတော်တာရှင်တွေကိုမတ်ခိုင်ဝင်းနှင်းစော်ကိုမိတ်ဆက်ပေးခြင်းပါတယ်အသူကတော့ဒီအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာဒီနေပါတယ်အမရှာခင်တုန်းကမှဒီအမေရိကန်အထက်လွှတ်တော်ကနေရောနောက်ပန်ဆယ်ဗေးနီးယားပြည်နယ်လွှတ်တော်ကနေပါအဒီအများပြည်သူအကျိုးပြုတဲ့အတိမတ်ပြုစုတွေကိုရထားတဲ့သူဖြစ်ပါတယ်အထူးသဖြင့်ဒီအမေရိကန်ပြည်ထောင်စုရဲ့ဒီစီနိတ်ပေါ့နော်အထက်လွှတ်တော်ကနေဆိုလို့ရှိရင်ဒီအထူးအတိမတ်ပြုတဲ့စုတစိုက်ကိုပါအာစုချခံထားသူဖြစ်ပါတယ်နောက်ပြီးဆက်ပြီးမိတ်ဆက်ရမယ်ဆိုလို့ရှိရင်တော့အာမတ်ခိုင်ဝင်းနှင်းစောကဒီအာတဘာဝနဲ့ဟိုထုတ်လုပ်တဲ့ပစ္စည်းတွေပေါ့နော်တဘာဝပစ္စည်းတွေနဲ့ထုတ်လုပ်တဲ့အာ skin care ကိုလည်းကိုယ်တိုင်ဒီတိုင်းပေါ်ဆက်ထုတ်လုပ်ပြီးတော့ရောင်းနေတဲ့ဒီအသေးစားစီးပွားရေးလုပ်ငန်းရှင်လည်းဖြစ်ပါရဲ့ရှင့်ဆိုတော့အဲ့ဒီလုပ်ငန်းကနေပြီးတော့လည်းဒီအများအကျိုးပြုလုပ်တာတွေကိုနောက်ပိုင်းကျရင်တော့ပြောတာပေါ့အခုအရင်ဆုံးကတော့ဆော့ဆော့ကပြောသလိုပေါ့နော်ဒီ American အထက်လွှတ်တော်ကနေပြီးတော့မတ်ခိုင်ဝင်းနှင်းစောကိုအများအကျိုးပြုတဲ့ဒီစုတွေကိုပေးတာနဲ့ပတ်သက်ပြီးတော့မေးပါရစေဆိုတော့ဒီစုတွေရတာနဲ့ပတ်စုလက်မှတ်တွေပေါ့နော်စုရတာနဲ့ပတ်သက်ပြီးတော့ဘာကြောင့်ရတယ်ဆိုတာအရင်ဆုံးရှင်းပြပါပါရှင့်
ဟုတ်ကဲ့မိုင်ဘာကြောင့်ရလဲဆိုတော့ခိုင်လည်းအမှန်တမ်းပြောရရင်ကိုလည်းကိုကိုယ်တိုင်လည်းမသိဘူးဘာဖြစ်လို့လဲဆိုတော့ခိုင်ဒီပရဟိတလုပ်ငန်းတွေလုပ်တဲ့အခါမှာဓာတ်ပုံတွေရိုက်တာနောက်ဟိုပြောရမယ်ဆိုရင်ဟိုအရင်ကြီး share လုပ်တာမျိုးတွေမလုပ်ခဲ့ဘူးဒါပေမဲ့ခိုင်ပရဟိတလုပ်တဲ့အချိန်ကကိုအချိန်ရတဲ့အချိန်တိုင်းမှာလုပ်ဖြစ်တာပေါ့မိုင် အဲ့တော့အဲ့ဒီကိုလုံးဖြစ်တဲ့လုပ်ငန်းတိုင်းကိုဟိုအတိမတ်ပြုတ်ရတူလေးရှိနေတယ်ဆိုတာကိုဒါဒီစုကတက်တယ်ပြလိုက်တာပေါ့နော်ကိုကဒီစုရခြင်းလို့လုပ်ခဲ့တာလည်းမဟုတ်ဘူးအတိမတ်ပြုတ်ခံခြင်းလို့လည်းလုပ်တာမဟုတ်ဘူးဒါပေမဲ့ကိုလုံးနေတဲ့အဖွဲ့ကို volunteer သွားလုပ်တဲ့အဖွဲ့အစည်းတွေမှာကိုကိုစောင့်ကြည့်နေတဲ့ anti တွေနောက်အော်ဦးလေးတွေဒီလူတွေကနေပြီးတော့ nominate လုပ်တယ်လို့ခိုင်သိရပါတယ်ဒါဒီစုတွေက nominate လုပ်မှဟိုသူတို့တစ်ခါထပ်ပြီးတော့ရွေးချယ်တာပေါ့အမရဲ့ဒီမှာရှိတဲ့နေထိုင်တဲ့နိုင်ငံသားတွေတွေကမှတစ်ဆင့်သူတို့ပြန်ပြီးတော့ကြည့်တာပေါ့ပြန်ပြီးတော့ကြည့်ပြီးတော့မှအစုပေးတယ်လို့သိရပါတယ်အဲ့တော့ခိုင်ကိုယ်တိုင်လည်းအမတိုင်းပြောရင်ဖာချောင်းရလဲဆိုတော့တိတ်ချမပြောတတ်ဘူးဒါပေမဲ့သူတို့ကခိုင်လုပ်တဲ့အလုပ်တွေကိုသဘောကျလို့ပေးတယ်လို့ပဲခိုင်ချင်ပါတယ
်ဆိုတော့ဆိုတော့ပြောသလိုပေါ့နော်မာခိုင်ခွေနင်းဆိုတာအပရာဟိတအလုပ်တွေတော့လုပ်တယ်ဆိုတော့ဘလို့အလုပ်မျိုးတွေလုပ်တယ်ဆိုတာရောနည်းနည်းပြောပြပါလား
ဟုတ်ကဲ့ပါခိုင်ဒီ2013ခုနှစ်ဧပြီလဆပြီးတော့ပြောင်းလာပါတယ်2013ခုနှစ်ကစပြီးတော့ပြောင်းလာပြီးတဲ့နောက်ပိုင်းမှာရောက်ရောက်ချင်းကလေးကခိုင်ကဒီခိုင်တို့နေတဲ့မြို့လေးပေါ့နော်ဒီကခိုင်ဒီခုညောင်းနေတဲ့မြို့ကတော့ EMS ပေါ့ဒီမှာမနေခိုင်တို့ Allen Town ဆိုတဲ့မြို့မှာနေပါတယ်အဲ့ဒီမှာစရောက်ကလေးကခိုင်ဒီ Boys and Girls Clubအဲ့လိုနေရာမျိုးမှာသွားပြီး volunteer လုပ်တယ် volunteer လုပ်တဲ့အခါမှာဝင်ငွေလည်းမရှိသေးတဲ့အခါမှာအဲ့ဒီအချိန်တုန်းကလှုပ်အားပေါ့ကိုကအချိန်ရရင်ရသလိုထင်းသွားချက်ပေးတယ်နောက်သူတို့မိဖို့ကြောင့်မျိုးတန်ရှင်းရေးလုပ်တာမျိုးလုပ်ပေးတယ်ဟိုနောက်ဟို New York မှာ6လသွားနေရတော့ကလည်း New York မှာရောက်ခါစနိုင်ငံသားသားမိခင်တွေပေါ့အထူးသဖြင့်အာရှနိုင်ငံသားမိခင်တွေကိုဟိုပါတာပြန်ပေးတာမျိုးအိမ်မှာနေရင်းနဲ့အမရဲ့ဟိုတရားရုံးမှာသွားပြတရားဆိုင်ရတဲ့သူတွေအတွက်ဖုန်းနဲ့ခါဖုန်းနဲ့တရားရုံးမှာဆက်ပြီးတော့ပါတာပြန်ခိုင်းတဲ့ခါမှာပါတာပြန်ပေးတာမျိုးကိုလုံးနိုင်တာလေးတွေအဲ့လိုအသေးလေးတွေကနေစပြီးတော့အခုနောက်ပိုင်းတော့ပုံမှန်တနင်္လာနေ့တိုင်းခါ Muse on Wheels ဆိုတဲ့ program ရှိပါတယ်ဟိုပတ်စံမတတ်နိုင်တဲ့သူတို့ဖြင့်ဟိုအသက်ကြီးရွယ်အိုတွေရဲ့အိမ်မျိုးခင်းနေသွားဖို့ပြရတဲ့အစီအစဉ်ရှိပါတယ်အဲ့ဒီမှာပုံမှန်ခါရကားမောင်းပြီးတော့ခင်းနေလိုက်ပို့တယ်နောက်ဇာတာပရင်းနေ့တိုင်းဒီမှာအိမ်မက်ရမယ်မိသားစုတွေရှိပါတယ်အိမ်မက်ရမယ်မိသားစုတွေကိုစုပြီးတော့သူတို့နဲ့အတူတရားထိုင်တာတရားမှတ်တဲ့ပုံစံမျိုးပေါ့နော်အမတရားရဲ့လို့မဟုတ်ဘူးပေါ့သူတို့ဗုဒ္ဓဘာသာကိုသင်တာမဟုတ်ဘူးအဓိကစိတ်အေးချမ်းမှုကိုရှာဖွေတဲ့ meditation မျိုးတွေကိုခိုင်ဒီမှာသင်ပေးပါတယ်အမ
ဟိုနောက်တစ်ခုကလည်းဒီ Pennsylvania ပြည်နယ် Bethlehem မှာရှိတဲ့ဒီ YWC ရဲ့အဖွဲ့အစည်းပေါ့နော်အဲ့ဒီအဖွဲ့အစည်းရဲ့ဒီ2020ခုနှစ် Mission Award ကိုလည်းမခိုင်ဝင်းင်းဆိုရထားရဲဆိုတော့အဲ့ဒီ award ကြားလို့ရောအခုလိုမျိုးဒီ American အထက်လွှတ်တော်ကရောအပြင်နဲ့အထက်လွှတ်တော်ကရောအတိအမှတ်ပြုတယ်လို့ထင်လားရှင
်အဲ့ဒီစုအတွက်အကြီးကအတိအမှတ်ပြုတယ်လို့ခိုင်သိရပါတယ်ဘာဖြစ်လို့လဲဆိုတော့ YWC အဖွဲ့ကြီးကအင်မတန်ဩဇာအာဏာကြီးမားပါတယ်ဒီနိုင်ငံမှာလည်းအမှားသိတဲ့အတိုင်းပဲအဲ့တော့ YWCA ကပေးတဲ့စုတွေအကုန်လုံးဟာသူတို့တတ်မှတ်ထားတဲ့စာနှုန်းရှိတာပေါ့အမရဲ့ဟို volunteer ဆိုလို့ရှိရင်ဘယ်လိုအနေထားမှာရှိတဲ့သူတွေအတွက် volunteer လုပ်ပေးနေရလဲဘယ်လိုအဖွဲ့အစည်းတွေမှာသွားပြီးတော့အချိန်ဘယ်လောက်နဲ့ volunteer လုပ်ပေးနေရလဲဆိုပြီးတော့သူတို့တတ်မှတ်ထားတာရှိပါတယ်အဲ့ဒီထက်မှအရေးအကြီးဆုံးက WCA ကပေးတာကတော့ကိုယ့်ရဲ့ရဲရွာထဲမှာရှိတဲ့တခြားအမျိုးသမီးငယ်လေးတွေဒီအမျိုးသမီးငယ်လေးတွေရဲ့ဘဝတလန်းအတွက်ကိုကတစ်ဖက်တစ်လမ်းနေပြီးတော့တကယ်ကိုထိရောက်တဲ့ကူညီဖေးမမှုမျိုးလုပ်ပေးနေတဲ့သူတွေကိုသူတို့ကဦးစားပေးပြီးတော့ရွေးပေးတယ်လို့ခိုင်သိရပါတယ်အဲ့ဒီ YWCA မှာခိုင်ကအဖွဲ့ဝင်မဟုတ်ပါဘူး YWCA အဖွဲ့ကြီးကဒီလိုမျိုးအသိအမှတ်ပြုတယ်ဆိုတာခိုင်ဒီစုရတော့မှပဲသိပါတယ်အဲ့တော့ဟိုကိုကခရီးယန်ဘာသာဝင်မဟုတ်ပေမဲ့ကိုကဒီခရီးယန်ဘာသာဝင်နေအရန်ကိုအလေးထားတဲ့အဖွဲ့အစည်းတစ်ခုကအစအသိအမှတ်ပြုတယ်ဆိုတော့ဒါကိုလုပ်နေတဲ့ဥစ္စာတွေကဘာသာမတူတဲ့လူတွေအတွက်လည်းအကျိုးရှိတယ်ဆိုတဲ့အဓိပ္ပာယ်တစ်ခုလို့ခါတော့ဟိုခံယူထားပါတယ်မှာ
နောက်တစ်ခုကဒီလိုမျိုးပေါ့နော်အများအတွက်လှုပ်တယ်ဆိုတာကတော်ရုံလူမလုံနိုင်ပါဘူးလူတွေကတချို့ဆိုရင်စိတ်ထဲမှာရှိပေမဲ့ဒီကနေ့လက်တွေ့လှုပ်ဖို့အတွက်ကြတော့အားဆိုင်ထုံးမှုတွေလိုတဲ့အခက်အခဲတွေရှိတယ်ပေါ့လေဆိုတော့အဲ့ဟာမျိုးတွေကိုမခိုင်ဝင်ရင်းဆိုတာဒီလိုမျိုးကိုယ်တိုင်ဒီလိုလုံနိုင်တာဘယ်လိုမျိုးတွန်းအားတွေကြောင့်လုံနိုင်လှုပ်ဖြစ်တယ်လို့ရောပြောလို့ရပါရှင
် volunteer လှုပ်တာကတော့အမရဲ့အဓိကတော့ခိုင်လှုပ်ရတာစိတ်ချမ်းသာလို့ပေါ့နော်အချိန်နေရှိတာမရှိတာဆိုတာထက်ခိုင်ဘက်ကတားလေးနဲ့ခိုင်နဲ့ကိုအချိန်ရတဲ့အခါတိုင်းသွားတဲ့လုပ်တဲ့ activity လေးတွေရှိတယ်ဥမာ hiking သွားတာမျိုးသူတငယ်ချင်းတွေရဲ့အိမ်မှာသွားပြီးတော့ play date လုပ်တာမျိုးဒါတွေအပြင်ခိုင်ကိုယ်တိုင်ကဒီ volunteer လုပ်ရတော့ဝါသနာပါတယ်တားကိုလည်းသူ့ရဲ့မိသားစုဝင်တွေသူ့ရဲ့ဟို cousin တွေသူ့ရဲ့ဦးလေးတွေအတော်တွေကဒီမှာရှိနေတယ်ဆိုပေမဲ့ဒီမှာအခြားမိသားစုဝင်တွေနဲ့အတူတူကိုကသိစရာမလိုဘူးဘာသာစကားချင်းတူစရာမလိုဘူးအသားအရောင်ချင်းတူစရာမလိုဘူး အားလုံးနဲ့တငယ်ချင်းဖြစ်လို့ရတယ်အားလုံးနဲ့အတူတူကစားလို့ရတယ်ဆိုတော့အသည့်လေးတွေပေးချင်တော့အဲ့လိုကနေပြီးတော့ volunteer ပို့လုပ်ဖြစ်တာပေါ့မှာဗောလန်တီးယားဆိုတဲ့အသည့်ကြီးနဲ့လုပ်တာမျိုးမဟုတ်ဘဲနဲ့ကိုကိုရိုင်းကဟိုသဘောကျလို့လုပ်ဖြစ်တာကနေပြီးတော့ဆက်လုပ်ဖြစ်သွားတာပေါ့မှာ
ဆိုတော့တစ်ဆက်တစ်ပုံတော့ဒီမန်းခိုင်လုပ်နေတဲ့ဒီစီးပွားရေးလုပ်ငန်းနဲ့လည်းပတ်သက်ပြီးတော့မေးပြရစီဆိုတော့အခုမန်းခိုင်ကဆော့ဆော့အစာပိုင်းမှာမေးဆက်ခဲ့တယ်လို့ပဲဒီတဘာဝနဲ့လုပ်တဲ့skin care ပေါ့နော်အဲ့ဒီဟာတွေကိုကိုရိုင်းဒါထုတ်လုပ်ပြီးတော့ရောင်းချနေတဲ့အသေးစားစီးပွားရေးလုပ်ငန်းရှင်ဖြစ်ပါတယ်ဆိုတော့ဒီလုပ်ငန်းကနေပြီးတော့လေအခုညီလုံနေတဲ့ဒီအမျိုးသမီးတွေကိုအများကြီးပံ့ပိုးတယ်နောက်ဒီအမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်ရေးအတွက်တွေကိုလည်းလုပ်တယ်ဆိုတာသိထားပါတယ်ဆိုတော့အဲ့ဒီအကြောင်းကိုလည်းနည်းနည်းပြောပြပါရှင
်ဟုတ်ကဲ့ခိုင်ဒီလုပ်ငန်းကို2016နွေရာသီတုန်းကစပြီးလုပ်ဖို့စိတ်ကူးရပါတယ်ဆက်စားချင်းကတော့ခင်တို့အိမ်မှာလာပြီးတော့တန်းရှင်းလုပ်နေတဲ့အမျိုးသမီးရဲ့မိသားစုကိုအကူအညီပေးချင်တာနဲ့စတာပေါ့နော်ဒါပေမဲ့အဲ့နောက်ပိုင်းမှာကိုကိုရိုင်းကြီးပညာကိုဟိုလေးလာသိယူဖို့တွေစိတ်ကအလိုလိုပြောင်းလာတာပေါ့အမရဲ့နောက်ဘာကိုစဉ်းစားမိလဲဆိုတော့မြန်မာနိုင်ငံမှာခိုင်အဖွားတွေနဲ့ကြီးတဲ့အခါမှာဒီအဖွားတွေရဲ့စပင်းတွေအသားရည်တွေအရန်ကိုကျန်းမာတယ်ခိုင်အဖွားတယောက်ဆိုလို့ရှိရင်အသက်100ကျော်မှဆုံးသွားတယ်နောက်အဖွားတယောက်ဆို90ကျော်နောက်အဖွားဟိုအဖွားတွေအသက်ရှည်တယ်နောက်တစ်ခုကကျန်းမာတယ်အဲ့တော့သူတို့ရဲ့ဒီနေတူကတုံးဆွဲနေတဲ့ပစ္စည်းလေးတွေကအရန်ကိုရိုးစင်းနေစားတော့တာလေးတွေကလည်းအရန်ကိုရိုးစင်းနေအဲ့တော့အဲ့ဒီဟာကိုကြည့်ပြီးတော့မြမဒီမှာကိုမွေးတော့ကကိုကြီးလာရတဲ့ဒီခါမှာကိုတုံးခဲ့တဲ့တဘာဝပစ္စည်းတွေကိုဒီနိုင်ငံမှာလည်း recipe အနေနဲ့ပြောင်းပြီးတော့ထုတ်နိုင်မယ်ဆိုလို့ရှိရင်တကယ်ကို all natural ပေါ့နော်ပစ္စည်းလေးတွေလုပ်နိုင်မယ်အဲ့တော့အဲ့ဒီဒါနှစ်ခုကိုပေါင်းလိုက်တာပေါ့အမေကိုသူများကိုကူညီတဲ့ဟာနဲ့ကိုကိုရိုင်းကိုဒီ sustainable ဖြစ်တဲ့တကယ်ကိုရေရှည်သုံးဆွဲလို့ရမယ်အရေပြားကလည်းပျော်မယ်ကိုယ့်ရဲ့ကျန်းမာရေးအတွက်လည်းကောင်းမယ်ပစ္စည်းတွေကိုထုတ်ချင်တဲ့အခါမှာကိုကိုရိုင်းနဲ့လေ့လာပြတဲ့တစ်ဖက်ထဲမှာတစ်ချိန်ထဲမှာပဲဒီနိုင်ငံမှာလူကုန်မှုခံပြီးတော့ဟိုပြန်ပြီးတော့ဒီလူမှုအတိုင်းအဝိုင်းနဲ့ဝင်ဆက်မှုစ조사နေတဲ့သူတစ်ဖြစ်မိခင်ငယ်လေးတွေမျိုးသမီးငယ်လေးတွေကိုခါရဟို training ပေးတယ်နောက်တစ်ခုကအတတ်နိုင်ဆုံးကိုကအလုတ်ခတ်နိုင်တဲ့ဆိုလို့ရှိရင်အလုတ်ပေါ့နော်အလုတ်ဆိုတာတည်းသူတို့တင်းနှမ်းပေးတယ်အမေတင်းနှမ်းပေးတယ်နောက်ကိုနဲ့အတူတူအလုတ်လုံးနေတဲ့အထက်မှာလည်းအခုကတော့ခင်ဗျားကြောင်းကြီးလေးတွေပါခတ်တာပေါ့အရင်တော့ဆိုရင်မိခင်နေကြီးပဲဒီတစ်ဆိုင်လုံးပစ္စည်းတွေအကုန်လုံးထုတ်တဲ့လူတွေအကုန်လုံးကမိခင်နေကြီးမိခင်နေမှာမှဒီလူအကြမ်းဖက်ဒီ domestic violence ပေါ့နော် domestic violence
အိမ်တွင်းအကြမ်းဖက်ခံရတဲ့မိခင်
အကြမ်းဖက်ခံရတဲ့အမျိုးသမီးတွေသူတို့မှအဲ့ဒီအိမ်တွင်းအကြမ်းဖက်ခံပြီးတော့မှကိုခါတဲ့ဟိုပြိုမလဲသွားပဲနဲ့သူတို့ဘဝကိုသူတို့အကောင်းဆုံးဖြစ်အောင်ပြန်တည်ဆောက်နေတဲ့အရန်ကိုလေးစားစရာကောင်းတဲ့မိခင်တွေပေါ့နော်သူတို့အနေနဲ့အလုံးလုံးခွင့်ရရတယ်အဲ့တော့ mission တစ်ခုကိုပေါင်းလိုက်တာပေါ့အမရေဒီ organic လက်ဖြစ်ရမယ်ကျမကြီးနဲ့လည်းညီညွတ်ရမယ်တစ်ဖက်မှာလည်းကိုထုတ်တဲ့ပစ္စည်းကနေမှတစ်ဆင့်ဒီသူတို့ဒီမိခင်တွေဒီလိုမျိုးအကြမ်းဖက်မှုတောင်ခံရပြီးတော့ပြန်ပြီးတော့နလန်းထူလာနိုင်တဲ့မိခင်တွေနဲ့အလုံးလုံးရတဲ့အခါမှာလည်းသူတို့ရဲ့ခွန်အားတွေရတာပေါ့အမရေတစ်ဖက်မှာအဲ့တော့အဲ့နှစ်ခုကိုပေါင်းထားတဲ့သဘောပေါ့ခိုင်စီဝါးရေလုံနာတော့
so အဲ့လိုမျိုးလုပ်တဲ့အခါမှာပေါ့နော်တခါတလေမှာကိုစိတ်แท้မှရှိတိုင်းစိတ်သွားတိုင်းကိုမပါတာမျိုးဖြစ်ကောင်းဖြစ်နိုင်တယ်နောက်အခက်အခဲကြုံတာမျိုးတွေလည်းဖြစ်နိုင်ပါတယ်အဲ့တော့အဲ့လိုခါမျိုးတွေရှိခဲ့တယ်ဆိုရင်ရောဘယ်လိုမျိုးကြော်လွှားပါလဲရှင
်အခက်အခဲကတော့အမရေပထမဦးဆုံးနှစ်ကတော့ challenge stage ကြီးပဲပထမနှစ်ဒုတိယနှစ်ပေါ့နော်ပြောရမယ်ဆိုရင်၃နှစ်ကြော်လာတော့မှနည်းနည်းလေးဟို stable ဖြစ်လာတာပေါ့ခိုင်ပစ္စည်းတွေကဟို lab test လုပ်ထားတယ်ဒါပေမဲ့ဒီပစ္စည်းတွေကိုတကဘာလုံးကိုဖြန့်ဖြူးနိုင်လောက်တဲ့ packaging ပါညာတိစဉ်းစားဖို့ခိုင်မှာအချိန်မရလိုက်ဘူးကိုကပစ္စည်းလေးတွေစထုတ်တယ်ဒါပေမဲ့ဟိုကံကောင်းရင်တော့ချက်ချင်းအတိအမှတ်ပြုခံရတယ်ဟို following ချက်ချင်းရလာတယ်အမတိရဲ့အတိုင်းမဒီနိုင်ငံမှာဒီ organic စက်တာထုတ်ခဲ့သူတွေခွင့်ထုတ်ခဲ့သူတွေတိတ်နဲ့တန်းနဲ့ချီရှိတယ်ဒီထဲမှာမှကိုကိုရိုင်းကို brand နဲ့ကိုထုတ်ပြီးတော့ဒီပေါအောင်လုပ်ဖို့ဆိုတာတော်တော်ကြီးတော့စ조사ခဲ့ရပါတယ်မှန်ဒါပေမဲ့ဒီအားလုံးရဲ့အားပေးမှုကြောင့်အခြေလေးတစ်ခုခိုင်လာခဲ့တာပေါ့အခြေခိုင်လာခဲ့တယ်ဆိုပေမဲ့လည်း challenge တွေကတော့အမျိုးမျိုးရှိပါတယ်အမပစ္စည်းပို့ဆောင်တဲ့နေရာမှာရောထုတ်ပို့တဲ့နေရာမှာရောနောက်ဝန်ထမ်းတွေရဲ့စိတ်ကြမ်းမာရေးပေါ့အထူးသဖြင့်ခိုင်ကဒီလို background ရှိတဲ့အမျိုးသမီးနဲ့အလုပ်လုပ်တဲ့အခါမှာဟိုတစ်ခါတလေကျတော့သူတို့ရဲ့စိတ်ကြမ်းမာရေးကိုဦးစားပေးရတဲ့နေ့တွေရှိတာပေါ့အဲ့တော့အလုပ်မှာဘာမှလုံးလို့မဖြစ်တော့တဲ့နေ့တွေလည်းအများကြီးရှိခဲ့ပါတယ်အဲ့လိုအချိန်တွေမှာဘာလို့ပဲပြန်ပြီးတော့ဟိုစိတ်ထဲမှာနှလုံးသွေးရတယ်ဆိုတော့ငါလုံနိုင်တာဒါပဲရှိတယ်ဒီတဲ့ပို့ပြီးတော့ငါတို့ကိုလည်းမပြောင်းလဲနိုင်ဘူးဒီလိုပဲငါဘလောက်ပဲ調査ငါ調査တဲ့မြတ်အရာမထင်သေးတဲ့နေ့တွေဆိုတာလည်းရှိမှာပဲအဲ့တော့ဒီဥစ္စာတွေကိုငါပြောင်းလဲလို့မရတဲ့ဥစ္စာတွေကိုတအားကြီးတွေးပြီးတော့စိတ်ဆင်းရဲနေမှာဆိုရင်ငါရဲ့ ကြံကြံသေးတဲ့တနည်းတာမှာကြံသေးတဲ့အချိန်တွေလည်းပုံပိုးသွားမယ်။ဒါနဲ့နေရတဲ့အချိန်တွေမှာလည်းဒီဟာအလုပ်ကိုစဉ်းစားပြီးစိတ်ပူနေရတဲ့ကြောင့်မလို့ပျော်ရှင်ပျော်ရှင်ပျော်ရှင်တော့လည်းပျော်လို့မရဘူးလှုပ်ချင်တာလည်းလှုပ်လို့မရဘူးဆိုပြီးတော့ပြန်တွေးပါတယ်မှာ။
ဆိုအခုနောက်ဆုံးမေးချင်တာပေါ့နော်ဆိုတော့ဒါအမေရိကန်ပြည်ထောင်စုမှာအခုလက်ရှိဖြစ်နေတဲ့အခြေအနေနဲ့ဆိုင်ပါတယ်ဆိုအခုအခြေအနေအရဆိုရင်ဒီကိုဗစ်ကြောင့်ပေါ့နော်လူတွေအများကြီးပဲတိတ်နဲ့တန်းနဲ့ချီပြီးတော့ဝင်ငွေတွေထိခိုက်နေတယ်နောက်တစ်ခါဒီအသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့လူတွေရဲ့စိတ်ထဲမှာမကျေနပ်မှုတွေကတိတိတသာအခုမြင်နေရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာလူတွေကတယောက်နဲ့တယောက်ပေါ့နော်သူကဖြူတယ်ကိုကမဲတယ်အဲ့လိုဟာမျိုးတွေကိုခွဲခြားနေပဲနဲ့တယောက်နဲ့တယောက်ချစ်ခင်စိတ်နဲ့ဟိုမခိုင်တော့လိုမျိုးပေါ့နော်အဲလိုအပ်နေတာကိုကူညီမဲ့လူတွေကူညီဖို့ဘယ်လောက်ထိလိုအပ်နေတယ်လို့ထင်ပါလဲရှင
်အပြည့်အဝလိုအပ်ပါတယ်အမေတကယ်ပါဟိုကိုတက်နိုင်တဲ့ဘက်ကပေါ့နော်အခုဆိုရင်ခိုင်လဲဒီမှာအာရှလူမျိုးစီးပွားရေးလုပ်ငန်းဒီမှာဖွင့်ထားတာခိုင်ရဲ့နောက်မျက်နှာချင်းဆိုင်မှာရှိတဲ့ဒီတရုတ်စားတောက်ဆိုင်ပေါ့ခိုင်တို့နှစ်ယောက်ပဲရှိတယ်ဆိုတော့တခါတလေကျတော့မျက်စောင်းတို့ခံရတာပဲသူတို့တွေကဒီမှာလာပြီးတော့ဒီမှာရှိတဲ့အများစုရဲ့လူဖြူအများစုရဲ့အလုပ်တွေကိုယူနေတယ်လို့မြင်တဲ့သူတွေပြောတဲ့သူတွေရှိတာပဲဒီပြောသမျှမကောင်းမြင်သမျှကိုလိုက်ပြီးတော့တုံ့ပြန်နေမယ်အစားကိုရောက်နေတဲ့အခြေအနေမှာကိုယ့်ရဲ့ပတ်ဝန်းကျင်နဲ့တဟဇာတာဖြစ်အောင်နေဖို့အဲ့ဒီစိတ်ကလေးနဲ့သာထားလိုက်မယ်ဆိုလို့ရှိရင်သူများကလည်းကိုယ့်ကိုတော်လာပြီးတော့ဟိုဘလိုင်းဆော့မဆော့ခိုင်းရဲ့ဥမာကိုစီးလေးနဲ့ကိုပေါ့နော်ကိုစီးနဲ့ကိုနေတယ်ကိုတက်နိုင်တာပဲလုပ်တယ်အမကိုတက်နိုင်တဲ့ဟာကိုလည်းတို့တခါတည်းအသိပေးထားတယ်ဒီတက်ပို့ပြီးတော့လဲကိုကိုလာပြီးတော့မတောင်းဆိုဖို့ပြပြသားသားတခါတည်းပြောထားတာပေါ့နော်အဲ့တော့အဲ့လိုလေးနေပေးရင်းနဲ့အတက်နိုင်ဆုံးကိုပဝင်းချင်ကိုပြန်ပြီးတော့တခုခုအကျိုးပြုပေးနိုင်မယ်ဆိုရင်အကောင်းဆုံးပဲလို့ခိုင်အဖေနဲ့အမေကလည်းအဲ့တိုင်းပဲတို့ကနေတိုင်းကြင်ကြံနေတော့ခိုင်လည်းတို့စီကအများကြီးသင်ခန်းစာရပါတယ်အဖေနဲ့အမေကိုကျေးဇူးတင်ပါတယ
်မခိုင်ကိုနေစားအခုလိုမျိုးအချိန်ပေးပြီးဖြစ်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်အမကြီး
မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ပြင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ No Vote ပြည်ထနာဘလူကင်တွေဖြည့်ရှင်းတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုညီတင်ဆက်ထားပါတယ်ရှင
်။လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်။2015ခုနှစ်ရွေးကောက်ပွဲတုန်းကအတိုင်းအားလုံးပါဝင်ရှင်ပြိုင်ကြမယ့်ရွေးကောက်ပွဲအမျိုးအစားပါရွေးကောက်ပွဲကိုသဘေးမှောက်တဲ့ကြီးကြီးမားမားပါတီအဖွဲ့အစည်းမရှိပါဘူးဒါပေမဲ့2015ရွေးကောက်ပွဲနဲ့ခြားနာတာတစ်ခုကနိုးဘုတ်လုံးမဲ့သူတွေပေါ်လာသလိုပယ်မဲသွားပေးကြဖို့အထိလုံလုံချွန်ချွန်ပြောဆိုသူတွေလည်းရှိလာပါတယ်လာမယ့်ရွေးကောက်ပွဲမှာနိုးဘုတ်လုံးမယ်လို့ပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုထားသူတွေကသူတို့ဟာ2015ခုနှစ်မှာအပြောင်းလဲကိုလိုလားတာကြောင့်NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးခဲ့ကြကြောင်းဒါပေမဲ့ NLD အစိုးရအုပ်ချုပ်ခဲ့တဲ့၄နှစ်ကျော်ကာလမှာသူတို့မျှော်လင့်သလိုအပြောင်းလဲကိုမဖော်ဆောင်နိုင်တဲ့အကြောင်းချွေယွင်းချက်အားနည်းချက်အမှားတွေအများကြီးလုပ်ခဲ့တဲ့အကြောင်းတိုင်းသားတွေအကျိုးအတွက်လည်းမလုံနိုင်ပဲပြစ်ပခတ်ဖြစ်စရာတွေကိုတောင်လုပ်ခဲ့ကြောင်းအခြားတစ်ဖက်မှာလည်း NLD ကိုမဲမပေးပေမဲ့အခြားပေးစရာကြိုက်နှစ်သက်တဲ့ပါတီလည်းမရှိတာကြောင့်ဘယ်ပါတီကိုမှမဲမပေးပဲနိုးဘုတ်လုံးမယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်နိုးဘုတ်လှူရှာမှုဟာလာမယ့်ရွေးကောက်ပွဲအပေါ်ဘလို့တက်ရောက်လာမှလဲဆိုတဲ့ကိစ္စစိတ်ဝင်စားစရာပါခုတစ်ပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့ကိုယ့်ဘာသာကိုယ်တဦးချင်းနိုးဘုတ်လှုပ်တဲ့နိုးဘုတ်လှုပ်ဖို့စီရင်နေဆိုတာမျိုးကတော့နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါတိတ်မစိမ့်ပါဘူးအဲ့လိုကိစ္စမျိုးဟာအကြောင်းရင်းကနှစ်မျိုးပေါ်မှာအခြေခံပြီးပေါ်ပေါက်လာတာမျိုးပါပထမတစ်မျိုးကတော့ဒီမိုကရေစီထွန်းကားတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာဖြစ်လေဖြစ်တာရှိပါတယ်အဲ့ဒီနိုင်ငံတွေမှာရွေးကောက်ပွဲလုပ်တယ်ဆိုတာပုံမှန်လုံယုံလုံစင်ဖြစ်ပြီးလွတ်လပ်ပြီးတရားမျှတမှုရှိပါတယ်ရွေးကောက်ပွဲမတမာမှုဆိုတာအဲ့ဒီနိုင်ငံကပြည်သူတွေမကြားဘူးတဲ့အရာမျိုးပါနိုင်ငံတချို့မှာတော့ပြိုင်ဘက်ပါတီတွေကြားနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့မူဝါဒရေးရာတွေမှာတိတ်ပြီးမကွာခြားတတ်ပါဘူးခိုင်မာအားကောင်းတဲ့ institute တွေအောက်မှာအစိုးရတလက်ကနေနောက်တလက်ပြောင်းတိုင်းဝန်ကြီးချုပ်ဒီတယောက်ကနေနောက်တယောက်ပြောင်းသွားတိုင်းလူအဖွဲ့အစည်းတွေမှာတည်တာတဲ့တက်ရောက်မှုတွေဖြစ်လေဖြစ်တာမရှိပါဘူးပြောရရင်အစိုးရပြောင်းသွားတယ်ဆိုပေမဲ့တာမန်ပြည်သူအများစုကြီးရဲ့နေ့စဉ်လူနေမှုဘဝတိတ်ပြီးပြောင်းလဲသွားတာမျိုးမရှိတတ်ကြတာမျိုးပါဒီလိုအခြေအနေမျိုးတာမန်ပြည်သူတွေကြားမှာမဲပေးခြင်းမပေးခြင်းတိတ်ထူးခြားမှုမရှိဘူးလို့ခံစားရကြပါတယ်ပါတီတခုခုလူပုဂ္ဂိုလ်တယောက်ယောက်ကိုမဲသွားပေးလိုက်လို့လေသူတို့နေ့စဉ်ဘဝတိတ်ပြီးထူးခြားသွားမှာမဟုတ်ဘူးလို့ခံစားရကြပါတယ်ဒီတစ်ခါ no vote ဆိုပြီးမဲသွားမပေးဘဲနေတတ်ကြတာမျိုးပါ တချို့နိုင်ငံတွေမှာဆိုရင် no vote များလွန်းလွန်းမဲပေးသူရာဂိုင်းနှုတ်အတော်လေးနှေးပါတာမျိုးတော့ဖြစ်တတ်ပါတယ်။နမူနာအားဖြင့်ဂျပန်နဲ့အနောက်ဥရောပကနိုင်ငံတချို့ပါ
။နောက်တစ်မျိုးကတော့တပိမမှုဆန်တဲ့ no vote ပါ။မဖွံ့ဖြိုးသေးတဲ့နိုင်ငံတွေအာဏာရှင်နိုင်ငံတွေအာဏာရှင်တပိုင်းနိုင်ငံတွေမှာဖြစ်ပေါ်လေးရှိပါတယ်။အဲ့ဒီနိုင်ငံတွေမှာရွေးကောက်ပွဲကိုနာမည်ကြားကောင်းယုံလောက်လုပ်ပြတတ်ကြပါတယ်။တရားမျှတမှုမရှိတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေစည်းကမ်းတွေချမှတ်ထားတတ်ကြသလိုပြိုင်မဲ့အတိုက်ခံပါတီတွေဝင်ရောက်ရှင်ပြိုင်ခွင့်မရအောင်အမျိုးမျိုးညှစ်ပတ်ထားလေးရှိပါတယ်။အဲ့ဒီရွေးကောက်ပွဲကိုကမ္ဘာကထားလို့ကျင်းပပေးတဲ့ကော်မရှင်တွေကလည်းအာဏာရှင်တွေလိုချင်တဲ့အဖြစ်မထွက်ထွက်အောင်မတမာမှုတွေကိုနှီးမျိုးစုံနဲ့လုပ်ပေးတတ်ပါတယ်။အဲ့လိုချင်းတွေအောက်မှာပြည်သူလူထုဟာသူတို့ဆန္ဒအစစ်မှာဖော်ထုတ်ခွင့်မရတာတနည်းအားဖြင့်သူတို့မဲပေးချင်တဲ့ပါတီအမတ်လောင်းတွေရွေးကောက်ပွဲမဝင်နိုင်လို့မဲပေးလို့မရတာတကယ်လို့ရွေးကောက်ပွဲဝင်မဲသွားပေးခဲ့ရင်လဲကော်မရှင်အစင်းစင်းရဲ့မသမာမှုကြောင့်ကိုယ်ဆန္ဒမဲဘာမှမထူးခြားတာစတဲ့အခြေအနေမျိုးကြုံရမှာကိုသိနေတတ်ကြပါတယ်အဲ့ဒီအခြေအနေမျိုးမှာဒူးချင်းစီအနေနဲ့ no vote ဆိုပြီးမဲမပေးတာမျိုးလုပ်ကြပါတယ
်တချို့နိုင်ငံတွေမှာတော့ရွေးကောက်ပွဲကိုတပိတ်မှောက် no vote campaign လုပ်ပြီးရွေးကောက်ပွဲရဲ့တရားဝင်မှုပြတ်ပြားအောင်စူးစမ်းကြတာမျိုးလည်းရှိပါတယ်အာနာရှင်နိုင်ငံတချို့မှာတော့ဥပဒေပြဋ္ဌာန်းချက်တွေနဲ့တားမြစ်ထားတတ်ကြလို့ no vote ကိုကြဲကြဲပြောလို့မရတာမျိုးရှိတတ်တယ်လို့ရွေးကောက်ပွဲကိုတပိတ်မှောက်ကြပါဆိုပြီးစည်းရုံးလို့လည်းမရနိုင်ပါဘူးဥပဒေအရထောင်ထဲရောက်သွားနိုင်လို့ဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းအဲ့လိုဖြစ်ခဲ့ပူပါတယ်တိတ်မဝေးလာသေးတဲ့2010ပြည့်ရွေးကောက်ပွဲကာလမှာပါအားလုံးပါဝင်လို့မရအောင်ဥပဒေထုတ်တားမြစ်ခဲ့တဲ့အပြင်နိုင်ငံရေးသမားအများပြားကိုကြဲကြုံနဲ့အချင်းတောင်တွေတဲ့ထဲထားပြီးမှကျင်းပတဲ့ရွေးကောက်ပွဲဖြစ်လို့ပါအဲ့ဒီအချိန်တုန်းက NLD အဖွဲ့ဝင်တချို့ရွေးကောက်ပွဲမှာမဲသွားမပေးကြဘူးတပိတ်မှောက်ကြဘူးလှုံ့ဆော်ခဲ့ပူပါတယ်အခု2020ပြည့်ရွေးကောက်ပွဲကတော့2010ပြည့်ကနေခြားနာပါတယ်2015တုန်းကလိုပဲအားလုံးပါဝင်ရှင်ပြိုင်ကြမယ်ပွဲပါဒါကြောင့် no vote လို့တာကို NLD ပြည်ခိုင်ဖြူ SNLD အပါအဝင်ပါတီတိုင်းလူလူကလက်မခံကြပါဘူးဩဂုတ်လ5ရက်နေ့ကလုပ်တဲ့မဲဆင်းထုတ်ပြန်ခြင်းဆိုင်ရာအွန်လိုင်းစည်းဝေးပွဲမှာ no vote နဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကကိုယ်နိုင်ငံအတွက်ကိုတာဝန်ယူခြင်းနဲ့စိတ်ဟာလူတိုင်းလူတိုင်းမှာရှိရမယ်ကိုကြိုက်တယ်လို့မဲပေးရမယ်ဒါပေမဲ့မဲမပေးဘဲနဲ့တော့ဒီစနစ်ကြီးကိုမကြိုက်ဘူးလို့ဟိုဟာမကြိုက်ဘူးလို့ပြောတာကအင်မတန်တာဝန်မဲ့တာပဲဆိုပြီးပြောဆိုခဲ့ပါတယ်အလားတူပြည်ခိုင်ပြိုးပါတီဥက္ကဋ္ဌဦးသန်းထေးကလည်းဇူလိုင်လ31ရက်နေ့ကသူရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာကိုကြိုက်တာကိုရေးခွင့်ဟာပြည်သူတိုင်းပိုင်တဲ့အခွင့်အရေးတစ်ရပ်ပါကိုကြိုက်တာကိုမရွေးရင်သူများပေးတာကိုပဲကြိုက်ကြိုက်မကြိုက်ကြိုက်ယူရမှာဆိုပြီးဖော်ပြခဲ့ပါတယ်နိုင်ငံရေးသမားအများစုကတော့ဆရာနာရှင်တွေကိုရာစုနှစ်တဝက်ကျော်လောက်ရင်ဆိုင်တိုက်ခိုက်အသက်သွေးချွေအများကြီးပေးပြီးမှအခုအဆင့်လောက်မဲပေးခွင့်ရလာတာမို့ဒါကိုဆန့်ကျင်တဲ့ no vote လှုပ်ရှားမှုကိုမကြိုက်ကြပါဘူးကိုယ်ပါတာကိုမဲပေးတာမဲမပေးတာနိုင်ငံသားတယောက်ရဲ့အခွင့်အရေးဖြစ်ပေမယ့်အခြားသူတွေကိုပါမဲမပေးအောင်စည်းရုံးတာလှုံ့ဆော်တာမျိုးကိုတော့ဒီမိုကရေစီစနစ်ကိုဟန်တာနှောက်ယှက်မှုအဖြစ်ရှုမြင်ကြပါတယ
်လက်ရှိအခြေအနေရလာမယ့်ရွေးကောက်ပွဲအပြီးမှာဖြစ်လာနိုင်ခြင်းနှစ်ခုပဲရှိပါတယ် NLD ဒါမှမဟုတ် NLD အုပ်စုကတင်တဲ့သမ္မတနဲ့ NLD အစိုးရဒါမှမဟုတ်တပ်မတော်အစုအဖွဲ့ကဦးဆောင်တဲ့မဟာမိတ်အုပ်စုကတင်တဲ့သမ္မတနဲ့အစိုးရအဖွဲ့အဲ့ဒီနှစ်ခုပါပဲနိုးဘုတ်သမားတွေအနေနဲ့အဲ့ဒီနှစ်ခုတည်းကတစ်ခုခုကိုကြိုက်ရယ်မဲသွားပေးဖို့လိုပါတယ်။ဒါမှမဟုတ်တစ်ခုခုကိုလက်မခံနိုင်ဘူးဆိုရင်လည်းမဲသွားပေးဖို့လိုပါတယ်။ဘယ်အစိုးရတက်တက်လက်ခံပါတယ်ဆိုရင်တော့သူတို့ no vote လုပ်တာမှန်ပါလိမ့်မယ်။ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ရမယ့်နိုင်ငံရေးပါတီအားလုံးကတော့ပြည်သူတွေမဲပေးလာအောင်စီရင်သင့်ပါတယ်။လက်ရှိမဲဆင်းအမှားရွေးအလွန်များတဲ့ကိစ္စဝိုင်းပြီးကူညီဖြေရှင်းပေးကြရပါလိမ့်မယ်။ no vote သမားတွေကိုအပြစ်တင်နေမဲ့အစား no vote ဆိုတာဘယ်လိုမျိုးလဲပြည်သူလူထုဒီထက်ပိုပြီးသိလာအောင်ရှင်းပြတာဒီမိုကရေစီစနစ်ကိုလိုလားမြတ်လို့တယ်ဆိုရင်ထွက်ပြီးမဲလာပေးအောင်စီရင်တာမျိုးကိုပဲအာယုံဆိုင်လုပ်သိကြကြောင်းပ
ါရီတော်ရရှင်တွေရဲ့ பே စာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်က பே စာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အရင်ဦးဆုံး VOE ကို Messenger ကရေးလာတဲ့တော်ရရှင်တွေရဲ့အစာတိုလေးတွေကိုပြန်ကြားပေးသွားခြင်းပါတယ်။ ဗီဒီယိုကိုနားဆင်လာတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဗီဒီယိုတော့လက်ဆောင်ရခဲ့ပူပါတယ်။ကျေးဇူးအထူးတင်ပါတယ်ခင်ဗျာ။ဗီဒီယိုဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့ရေးလာတဲ့သောရရှင်ကတော့မြန်မာပြည်ကသောရရှင်ဖြစ်ပါတယ်။တနင်္လာသောရရှင်တရားကိုခက်တူလိုမေးလာတာပါ Messenger မှာ Link News ဆိုတဲ့သောရရှင်မှာ view မှာသတင်းထည့်ခြင်းရေဘယ်လိုဆက်သွယ်ရပါမလဲရှင်နဲ့ဟုတ်ကဲ့ပါဒီမှာကျွန်မသတင်းထည့်ခြင်းနေဆိုတဲ့ဇာတ်ကားကိုတော့အရင်ရှင်းရှင်းလင်းလင်းမရှိလို့ပြန်ပြီးတော့မေးချင်ပါတယ်ကျွန်တော်တို့ view ကဒီဖြစ်ပေါ်လာတဲ့သတင်းတွေကိုထုတ်လွှင့်ပေးနေတဲ့ဒီသတင်းဌာနဖြစ်ပါတယ် radio နဲ့ရုပ်မြင်သံကြားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်ဒါပြီးတော့ကျွန်တော်တို့ရဲ့ထုတ်လွှင့်ခြင်းကအချိန်အကန့်အသတ်နဲ့မလို့တခြားဟိုရုပ်မြင်သံကြားသတင်းဌာနတွေလိုမျိုးကျွန်တော်တို့ဆီမှာကြော်ညာထည့်တာမျိုးတော့မရှိပါဘူးเนาะဒါပေမဲ့ဒီသောရရှင်ကကြော်ညာလို့တော့ရေးမထားဘဲနဲ့သတင်းထည့်ခြင်းတယ်ဆိုလို့ဘလို့သတင်းမျိုးထည့်ခြင်းတာလဲဆိုတာကျွန်မနည်းနည်းစဉ်းစားရကြက်သွားပါတယ်ဟိုကျွန်မတို့သတင်းတွေတင်ဆက်တဲ့ခါမှလည်းဖြစ်ပေါ်တဲ့သတင်းတွေကိုတင်ဆက်တာဖြစ်တဲ့အတွက်ကြောင့်မလို့တကူတကအဲ့ဒီသတင်းနဲ့ပတ်သက်ရင်တော့သတင်းထည့်တယ်ဆိုတာမျိုးလုပ်เสียရမလို့ပါဘူးเนาะအခုလိုမင်းမြင်လာတဲ့အတွက်ကျေးဇူးတင်ပါတယ်နောက်ထပ်အင်္ဂလိပ်လိုစာရေးလာတဲ့သောရရှင်ကတော့ Borel Karani ဆိုတဲ့သောရရှင်မှာသူက Hello from Refugee Thailand ဆိုပြီးတော့ဒီသူကတော့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ဒီဒုက္ခတဲ့သူဖြစ်ပါတယ်ဆိုပြီးအင်္ဂလိပ်လိုရေးလာတာပါဒီသောရရှင်ကကျမတို့ VOE ကထုတ်လွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေကိုသဘောကျပါတယ် VOE ဝိုင်းတော်သားတွေရဲ့လှုပ်အားကိုလည်းကျေးဇူးတင်ပါတယ်အခုတော့သူ့အနေနဲ့ဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းတွေကိုပို့ပြီးတော့နားဆင်ခြင်းပါတယ်ကျေးဇူးတင်ပါတယ် VOE ဆိုပြီးအင်္ဂလိပ်လိုရေးလာပါတယ်ရှင်ကျမတို့စီကိုဇွန်လတုန်းကတခါစာရေးသေးတဲ့မောင်ဝင်းဆိုတဲ့သောရရှင်ကလည်းအခုဩဂတ်လမှာတခါစာထက်ပြီးတော့ရေးလာပါတယ်ကျေးဇူးအထူးတင်ပါတယ်နော
်မင်္ဂလာပါ VOE အဖွဲ့သားများကျမ်းမာကြပါစေအခက်အခဲတွေလွန်မြောက်ကြော်ဖြတ်နိုင်ကြပါစေ VOA ကျွန်တော်စာရေးတာမရောက်ဘူးလားဗျာအခုနောက်ပိုင်းသတင်းတွေနားထောင်ရတာဗဟုသုတရပါတယ်နှစ်တွေလဲဆယ်စုချီနေပါပြီ1986ခုနှစ်ကစလို့ပေါ့ရေဒီယိုလေးအမှတ်တရသိမ်းထားပါသေးတယ်ဖုန်းနေပေါ်လာတော့အနားပေးထားရပါတယ်ကျွန်တော်ပို့တဲ့စာမရောက်ဘူးလားသိချင်လို့ပါ VOA သတင်းစုံပြန်ကြားတင်ဆက်ပေးနေလို့ကျေးဇူးအထူးတင်ပါတယ်အလုံးရှုံနေလို့စာမရေးဖြစ်ပါဘူးစဉ်ဆက်မပြတ်နိုင်ငံတကာသတင်းမြန်မာသတင်းထုတ်လွှင့်နေတာတော့မှပြဿနာရှာကြတယ်နားထောင်ရင်စေမကောင်းလို့ပါအမြဲတမ်းအားပေးနားဆင်လျက်ပါဗျာအောင်မြင်ကြပါစေ VOE
ဟုတ်ကဲ့ပါကိုမောင်ဝင်းရေစာရီရောက်ပါတယ် VOE ကိုဒီနေရာနေပြီးတော့ဆက်သွင်းနိုင်ပါတယ်ဆက်လက်ပြီးတော့အားပေးပါအထူးကျေးဇူးတင်ပါတယ်ရှင်သရရှင်နေအနေနဲ့ကျမတို့ကို Facebook Messenger တုံးပြီးတော့စာရေးလို့ရတဲ့အချိန်တွေကစာပြီးတော့မကြခဏရေးထားပြီးသားသရရှင်နေလည်းမကြခဏပြင်ပြင်ပြီးတော့စာရေးလာကြတာတွေ့ရပါတယ်ဒါပေမဲ့ဒီမှာစိတ်မကောင်းစရာကောင်းတာကကျမတို့စီကိုဟိုးအရင်ကဒီစားရက်ကနေတစင်စားရရင်းနေကြတော့ရရှိနေအားလုံးကတော့ဒီအင်တာနက်နဲ့အလံဝေးပြီးတော့ဒီနောက်ပိုင်းအင်တာနက်ခင်မှာစားရကျမတို့စီကိုဒီ Messenger ကတစင်ရောက်မလာတော့ဘဲနဲ့ဒီလိုမျိုးကျမတို့ရဲ့တော်ရရှင်ဟောင်းနေကျမတို့ဒီနီးပညာတိုးတက်လာတဲ့ခေတ်ပိုင်းရောက်လာတဲ့အခါမှာတို့နဲ့နည်းနည်းအဆက်ပြတ်တလို့ဖြစ်သွားတဲ့အတွက်တော့စိတ်မကောင်းဖြစ်မိပါရဲ့နော်ဒီလိုမျိုး Messenger ကနေစားရမကြခဏရေးပို့လာတဲ့တော်ရရှင်နေတဲ့မှာတော့ဒီနောက်ထပ်သောရရှင်တယောက်ဖြစ်တဲ့လီဆုခွာဖာဆိုတဲ့သောရရှင်ဟိုတလောတော့ကလည်းသူစာရေးတာမှတ်မှတ်ရရကျမမှတ်မိပါရဲ့เนาะဒီသောရရှင်ကတော့ကျမတို့ VOE အဖွဲ့သားတွေအားလုံး COVID-19 ရောဂါနဲ့ကင်းဝေးကြပါစေဆိုပြီးတော့ဆုတောင်းပေးလာတာပ
ါမင်္ဂလာပါ VOE ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပြီးတော့ COVID-19 ရောဂါနဲ့အဆင်ကင်းဝေးကြပါစေဒါနဲ့ရင်တစ်ခေါက်တုန်းကကျွန်တော်စာကိုပြန်ပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်เนาะ VOE ကို2008ကနေပြီးတော့အခုထက်ဒီအမြင်နားဆင်ဖြစ်ပါတယ်ဘုဟုသုတတွေအများကြီးရပါတယ်ဂျပန်နိုင်ငံဟီရိုရှိမာအနုပြုဘုံကျဲခါတဲ့အကြောင်းရင်းကိုဖတ်ချင်လို့ပါ link ရှိလို့ရှင်ကျေးဇူးပြုပြီးတော့ပေးစေချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဒီတော့ရရှင်ကဂျပန်နိုင်ငံဟီရိုရှိမာအနုပြုဘုံကျဲခါရတဲ့အကြောင်းဖတ်ချင်လို့ဆိုလို့ကျွန်မ link လေးပို့ပေးလိုက်ပါတယ်နောက်ပြီးတော့ဒီတော့ရရှင်ပြောထားတဲ့ဟိုအကြောင်းအရာနဲ့ပေါ့နော်ဆက်ဆက်ပြီးတော့ဒီဟီရိုရှိမာဒီအနုပြုဘုံကျဲခါရတဲ့85နှစ်မြောက်အထိမ်းအမှတ်တို့ကျင်းပကြတဲ့အစီအစဉ်လေးတွေနဲ့ပတ်သက်လို့သတင်းလေးတွေကိုတော့ကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းက VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့ထုတ်လွှင့်ပေးသွားပါရရှင်။ Facebook စာမျက်နှာပေါ်မှာကြည့်ရှုလို့ရပါတယ်ရှင်။အဲ့ဒါလည်းကြည့်ကြည့်လိုက်ပါအောင်နော်။ကျေးဇူးတင်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်နော်။အဲ့ဒီကစာတချို့ကိုအခုပြောပြပေးသွားချင်ပါတယ်ပထမအဦးဆုံးငိမ့်ငိမ့်ရင်းနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ကိုပိုင်အမြင်ကိုရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ
်ငိမ့်ငိမ့်ရင်းဆိုတာလက်မှတ်ထိုးတွေ့ဆုံတဲ့သကဝိုင်းလောက်ပဲဆိုရင်တော့ဒီအဆင့်နဲ့သာမပြေလည်မှုရပ်တန့်နေမှုအဆင်မပြေမှုဖြစ်နေတာတွေကအဓိကအကျဆုံးအတွေးခေါ်တွေကိုဒီကနေ့အချိန်ဒီအကောင့်ထဲပို့ဖို့အားနည်းနေသေးတယ်လို့ပဲဆိုရမှာပါဒီလိုအတွေးခေါ်မျိုးဘယ်လိုပြောရမှာလဲလူတဦးတယောက်အစုအဖွဲ့တစ်ခုအနာရအဖွဲ့အစည်းဆိုပါစို့ သူတို့အစုဘွဲ့ငါအစုဘွဲ့ဖွဲ့ပေါင်းများစွာကွဲပြီးသဘောထားချင်းယူဆချင်းစန့်ကျင်မဲ့ဖြစ်နေရင်ဒါကပြဿနာပါညီညာရေးဖော်ဆောင်နိုင်ဖို့ကမြန်မာပြည်တွင်းမှာစွမ်းဆောင်နိုင်ရည်ရှိသူတွေကိုအရင်ဆုံးရွေးချယ်နိုင်မှုရှိရပါမယ်အဲ့လိုအစွမ်းရှိသူတွေကနိုင်ငံတော်အတွက်အနာကပ်ဖို့အခွင့်အလမ်းမရှိကြပါဘူး PK ကြီးတဲ့မှာသူ့လူငါလူအဲ့လိုနဲ့သာပြီးသွားပြန်ရောနောက်ထပ်5နှစ်8 5နှစ်အဲ့ဒီတန်ရာတဲကနေရုံမထွက်နိုင်ကြပါဘူ
းတီတော်ရရှင်ကတော့ဒီငင်းငင်းရေးကိုအခုပုံစံနဲ့လုပ်နေတော့ရှေ့9နှစ်လောက်မှဘာမှပြောင်းလဲမှုတွေတွေ့ရမှာမဟုတ်ပါဘူးဆိုပြီးတော့သူရဲ့ဒီရှေ့အနာဂတ်နဲ့ပတ်သက်ပြီးတော့မျှော်လင့်လို့မရတဲ့အခြေအနေသူရဲ့ထင်မြင်ယူဆချက်ကိုခုလိုရေးသွားပါတယ်ခုလက်ရှိကမ္ဘာမှာရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပိစိုးနဲ့ပတ်သက်ပြီးတော့ဒီမြန်မာတွေထိခိုက်ရတဲ့အချိန်မှာဒါတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ Black Lady လေးဆိုတဲ့ဒီ Facebook account ပိုင်းရှင်ကအရှေ့မလေးရှားဆာလာဝက်ပြည်နယ် Pressmantle Pintula စစ်ရုံမှာခံမှန်းချင်မြန်မာဦးရေ800လောက်ပြင်ကျင်ရဲနဲ့ပြန်ရပါဦးတဲ့မြန်မာအစိုးရကလည်းလမ်းကြောင်းတွေပိတ်ထားပါတယ်ဆိုပြီးတော့သူကဒီခက်တူတူနဲ့ပဲသူတို့ဆက်ရုံမှာဒုက္ခရောက်နေရတဲ့အခြေအနေကိုရေးလာပါတယ်ဒီလိုမျိုးကိုဗစ်ကပ်ပြီးမှမြန်မာနိုင်ငံကိုပြန်လာကြတဲ့နိုင်ငံရဲ့ချမအလုံးလုံးနေကြတဲ့သူတွေနဲ့ပတ်သက်ပြီးတော့ရေးလာရင်နောက်ထပ်စာတစောင်မှာတော့မက်လွင်မှာဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကရေးလာတာဖြစ်ပါတယ်သူကတော့ပွဲစားနဲ့ပြန်လာတဲ့သူတွေကိုတည်တည်ချာချာစစ်ဆေးတင်ပါတယ်ယောဂဘုကတက္ကနာနောက်ပြီးတော့ပွဲစားတွေကဂုတ်သွေးဆုတ်တာမကောင်းသလိုအရေးကြီးတဲ့ကာလမှာတန်ယုံကလည်းအရေးပေါ်အလုံးမလုတာလားဒါမှမဟုတ်တရားမဝင်သွားတဲ့သူတွေမလို့အရေးမယူလုပ်နေတာလားကိုမြန်မာနိုင်ငံသားတွေဘာကြောင့်မဲ့တော့ကမ္ဘာနိုင်ငံအနှံ့အပြားမှာဖြစ်နေတာဆိုတော့အရေးတူယူလေးလေးစားစားနဲ့ပြန်ဖို့ကိုကောင်းပါတယ်ပတ်စံမရှိကြရင်ဘယ်လိုလုပ်မလဲတဲ့သူကလည်းဒီနိုင်ငံရက်ချားမှဒီကိုဗစ်ကပေးကြမှာဒုက္ခရောက်ရပြီမြန်မာနိုင်ငံကိုပြန်လာလို့မရတဲ့ရှေ့ပြောင်းလူသားတွေနဲ့ပတ်သက်ပြီးတော့ဆောင်ရည်လာတာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ Tomorrow View ကိုဆောင်ရည်တာဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင်VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။နောက်ဆုံးထင်ရတော့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးချင်ပါသေးတယ်နော်ဒီသောရရှင်ကတော့မဲရီတနာကျော်ရေမင်္ဂလာပါတဲ့ပထမဦးဆုံးမြမကြီးကပေးစာများအစီအစဉ်ကိုစာရေးတာပါတချင်းလေးတောင်းချင်လို့ပါအိမ်မပြန်ရတာကြာပါပြီဆိုပြီးတော့ဒီသောရရှင်မျိုးကြီးစာရေးလာပါတယ
်တချင်းမတောင်းချင်လေးမှပြောချင်တာကကျွန်တော်ကတင်မောသားတယောက်ပါနိုင်ငံနဲ့အဝေးရောက်နေတာကြာပါပြီကိုဗစ် -19 ဖြစ်နေတာကြောင့်မပြတ်နိုင်ဘူးဖြစ်နေတာ18လလောက်ရှိနေပါပြီဗျာအရန်ကိုနိုင်ငံကိုသတိရပြီးတော့ပြန်ဖို့အခက်အခဲဖြစ်နေတော့မှာပဲဒါပေမဲ့ဒီတစ်ခေါက်တင်မောတက်တော့ view season ကိုကန့်ကတ်လို့ဖုန်းလိုက်မိတော့အချိန်မှာ Apple Podcast ကနေပြီးတော့အမြဲ download ဆွဲထားပြီးတော့ backdate နဲ့နားထောင်ပြစ်ပါတယ်။အရန်ကိုတန်ဖို့ရှိပါတယ်။ဘ ഹു သုတတွေလည်းစုံတယ်၊သတင်း update တွေလည်းသိရတယ်။သတင်းတွေကိုလည်းယုံကြည်တယ်ဗျာ။ပြောချင်တာကကိုယ်ခုလက်ရှိမှာကျွန်တော်ခံစားနေရတဲ့အခြေအနေတွေဘလောက်ဆိုးနေပါစေ။တစ်ခိုက်မှာလက်ရှိခံစားနေရတဲ့ပြည်သူတွေစစ်တမ်းခံနေရတယ်ဆိုတာကိုမျိုးကြီးပြကြီးမှာတာတာရရနေခဲ့ရတဲ့ကျွန်တော်ဖို့မသိခဲ့ရတာအမှန်ပါသိဖို့လည်းမကြိုးစားခဲ့ပါဘူးသိလိုက်ရတော့အရန်ကိုစိတ်မကောင်းဖြစ်ရပါတယ် VOE ကြောင့်လဲကိုယ့်နိုင်ငံအကြောင်းကိုပို့ပို့ပြီးတော့သိလာပါတယ်ကျေးဇူးပါ VOE ဝိုင်းတော်သူဝိုင်းတော်သားများခင်ဗျာရခိုင်ပြည်နယ်အပါအဝင်စစ်ဖြစ်နေပြီးတော့ဒုက္ခရောက်နေကြတဲ့မြန်မာပြည်ကပြည်သူတွေအားလုံးအတွက်နင်းနီခင်းစောတည်ဆူထားတဲ့မလို့ခြင်းဘူးစစ်ဆိုတဲ့တခြင်းလေးကိုတောင်းကျင်ပါတယ်အားလုံးငြိမ်းချမ်းကြပါစေဗျာစစ်တွေအများဆုံးပြီးဆုံးနိုင်ပါစေလို့ဆုတောင်းပေးပါတယ်
ဟုတ်ကဲ့ပါကွန်မြူကြီးရမှာအခုဒီမြန်မာနိုင်ငံကအကြောင်းကြီးသိရတယ်ဆိုလို့ဒီစိတ်မကောင်းဖြစ်ရပါတယ်เนาะဒါမဲ့ဒီနိုင်ငံရဲ့ခြားမအလုံးလုံးပြီးတော့ဒီမြန်မာနိုင်ငံနဲ့ဝေးပြီးတော့ကိုယ့်ရဲ့မြန်မာနိုင်ငံကအဖြစ်အပျက်တွေကိုမသိတဲ့သူတွေတပုံကြီးလဲကျွန်တော်တို့ကြုံပူပါတယ်ရှင်ကိုမြူကြီးတောင်းထားရဲ့ဒီသတင်းလေးကိုဒီတပတ်တော့သောရရှင်နေအားလုံးတူတူဝိုင်းပြီးတော့နားဆင်ကြရအောင်ပါနေနေခင်ကျော်တည်ဆူထားတဲ့မလို့ခြင်းဘူးစစ်ဆိုတဲ့သတင်းလေးကိုအားလုံးနဲ့ခြိုက်ခံစားနိုင်မယ်လို့ယူဆပါတယ်နားဆင်ပါအောင်เนาะဆိုထားတဲ့မလို့ခြင်းဘူးစစ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းတာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOE မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE ရဲ့ Internet ဆောင်မြင်တော့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambi.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံကဂျုံဆိုင်ကွင်းထဲမှာအပင်တွေကိုရိတ်လှဲပြီးပုံဖော်ထားတဲ့ဆက်ဝိုင်းတစ်ခုရုပ်တရက်ပေါ်လာခဲ့ပါတယ်။ဗြိတိန်နိုင်ငံကစတုန်းဟန့်ကျောက်တုံးကြီးတွေဘယ်ဒေတာကတည်လာတယ်လဲဆိုတာသိပ္ပံပညာရှင်တွေဖော်ထုတ်နိုင်ခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်
။ဂျာမနီနိုင်ငံဖဲမျိုးကဂျုံဆိုင်တဲ့လေဝင်ထဲမှာအပင်တွေကိုရိတ်လဲပြီးပုံဖော်ထားတဲ့ဆက်ဝိုင်းတစ်ခုရုပ်တရက်ပေါ်လာခဲ့ပါတယ်။အဲ့ဒီဆက်ဝိုင်းကိုဒေသရင်းကခီးသွွားဧည့်သည်တွေတဲပုံလာရိုက်ကြပြီးလေ့လာနေကြပါတယ်။ဒီဆက်ဝိုင်းထဲမှာအချူးကြတဲ့ပုံစံတွေကိုဖော်ထားပြီးတော့အပေါ်စီးကကြီးမှပဲအပြည့်အဝကိုမြင်နိုင်ပါတယ်။အခုလိုပုံစံတွေဟာကမ္ဘာတစ်ဝန်းမှာပေါ်လာလိမ့်ရှိပြီးတော့ဒါတွေကိုလေ့လာနေတဲ့ဝါသနာရှင်တွေကလည်း theory အမျိုးမျိုးထုတ်ခံမှန်းကြပါတယ်။တချို့တွေကတော့အဲ့ဒီနေရာနားကိုလေတိုက်သွားလို့ဖြစ်နိုင်တယ်လို့ခံမှန်းကြပြီးတော့တချို့ကတော့လေကမ္ဘာမြေကထွက်တဲ့စမ်းတက်လို့မရတဲ့စွမ်းအင်ကြောင့်ဖြစ်သွားရတာလို့ခံမှန်းကြပါတယ် 1980ခုနှစ်လောက်ကစပြီးတွေ့လာခဲ့ရတဲ့ဒီဆက်ဝိုင်းပုံစံတွေဟာအခုခေတ်မှာတော့တွေ့ရတာပိုများလာပြီးဒါတွေကိုသိပ္ပံနီးကြလိလာတာကတော့နည်းနေပါသေးတယ်ရှင
်ဗြိတိန်နိုင်ငံကအထင်ကြီးနေရာတစ်ခုဖြစ်တဲ့စတုန်းဟန့်ကျောက်တုံးကြီးတွေဘယ်ကတည်လာတယ်လဲဆိုတာကိုစမ်းသပ်စစ်ဆေးနိုင်ခဲ့ပါပြီအမေရိကန်ပြည်ထောင်စုမှာတင်ထားတဲ့ကျောက်တုံးကြီးတွေရဲ့အလဲဥတိုင်းနမူနာကိုစစ်ဆေးနိုင်ခဲ့တာဖြစ်ပြီးတော့ Stonehenge ကျောက်တုံးကြီး52တုံးထဲကအတုံး50ဟာအဲ့ဒီနေရာကနေ15မိုင်ဝေးတဲ့ Westwood ဒေသကလာတာဖြစ်ကြောင်းဖော်ထုတ်နိုင်ခဲ့ပါတယ်။ဆာဆန်လို့ခေါ်ကြတဲ့ဒီကျောက်တုံးကြီးတွေရဲ့ပါဝင်တဲ့ကျောက်သားဓာတုပစ္စည်းအချို့အစားတွေကိုစစ်ဆေးခဲ့တာဖြစ်ပြီးတော့ဒီကျောက်တုံးတွေဘယ်ကရောက်လာတယ်လဲဆိုတော့လွန်ခဲ့တဲ့အနှစ်400လောက်ကစပြီးသိပ္ပံပညာရှင်တွေမေးခဲ့တဲ့မေးခွန်းကိုဖြေဆိုနိုင်ခဲ့တာပါ။ဒီကျောက်တုံးကြီးတွေရဲ့အပြင်ဘက်စီးပွိုင်းကိုလွန်ခဲ့တဲ့ BC 2500လောက်ကတိဆောက်ခဲ့တယ်လို့ခန့်မှန်းထားပါတယ်။ကျောက်တုံးတရုံးချင်းစီရဲ့အလေးချိန်ဟာတန်20ကနေ30အထိရှိပြီးတော့အမြင့်ဆုံးကျောက်တုံးက6မီတာအထိမြင့်ပါတယ်။ဒီကျောက်တုံးတွေကိုဘာအတွက်သုံးခဲ့တယ်လဲဆိုတာကိုတော့သိပ္ပံပညာရှင်တွေဆက်လက်ဖော်ထုတ်နေပါတယ်ခင်ဗျာ။
အီတလီနိုင်ငံကအသက်96နှစ်အရွယ်အသက်အကြီးဆုံးကျောင်းသားတစ်ယောက်ကတော့ကိုရိုနာကပ်ဘေးကာလအတွင်းမှာပဲပွဲယူနိုင်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကိုရောအခုလက်ရှိကြုံနေရတဲ့ကိုရိုနာကပ်ဘေးရောဂါကြီးကိုကျော်ဖြတ်နိုင်ခဲ့ပြီးကမ္ဘာအသက်အကြီးဆုံးကျောင်းသားအဖြစ်ဂျီဆူပေဖတ်တန်တို့တယောက်သမိုင်းနဲ့တက်တနိကဗေဒအထူးပြုပြီးပါလမိုတက္ကသိုလ်ကပွဲရခဲ့တာပါ။ဆီဆီလီကျွန်းကစီးရဲမိသားစုမှာ1923ခုနှစ်ကမွေးဖွားခဲ့တဲ့တယောက်ဖြစ်ပြီးဒုတိယကမ္ဘာစစ်အတွင်းအသက်20အရွယ်မှာရေတပ်မှအမှုထမ်းခဲ့ပါတယ်။အဲဒီနောက်ယထာဝန်နဲ့အဖြစ်အသက်မွေးခဲ့ပြီးအသက်90ကျော်မှတက္ကသိုလ်မှာဘွဲ့ရဖို့အတွက်ကျောင်းပြန်တက်ခဲ့တာပါ။2019ခုနှစ်မှာတက္ကသိုလ်တက်ခွင့်ရခဲ့ပြီး3နှစ်အကြာအခုနှစ်ဒီ2020ခုနှစ်မှာကိုရိုနာကပ်ရောဂါကာလအတွင်းမှာပဲသူ့ရဲ့ပညာသင်ကြားမှုတွေပြီးဆုံးသွားခဲ့ပြီးတော့ဘွဲ့ရခဲ့တာဖြစ်ပါတယ်။သူနဲ့အတူကြောင်းတက်နေတဲ့သူတွေအထက်အနှစ်90လောက်အသက်ကြီးပေမဲ့လို့လေအမှတ်ကောင်းကောင်းနဲ့အောင်ခဲ့တဲ့အတွက်ဂုံလူတွေလည်းထွက်ခဲ့ပါတယ
်ပြီးခဲ့တဲ့အပတ်ကချက်သမရနိုင်ငံမှာဘီယာတောက်အပြေးပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်နိုင်ငံရဲ့အကြီးဆုံးဘီယာချက်ဆက်ယုံဖီလ်ဆာအကွာရီမှာကျင်းပတာဖြစ်ပြီးတော့ဘီယာချက်သူတွေရှောက်ရတဲ့လမ်းကြောင်းတစ်ချောက်အပြေးပြိုင်ခဲ့ကြရတာပါရေအောက်ဘီယာလောင်ထားတဲ့မှောင်အေးအေးအခန်းတွေထဲကိုလည်းဖြတ်ပြေးခဲ့ရပြီးအနေအမြင့်မညီတဲ့နေရာတွေနဲ့ချောနေတဲ့နေရာတွေကိုလည်းဖြတ်ပြေးခဲ့ရပါတယ်။ပါဝင်သူတွေအနေနဲ့အကွာအဝေး 5.5 ကီလိုမီတာသို့မဟုတ် 3 ကီလိုမီတာအကွာအဝေးကိုရွေးပြီးပြေးလို့ရပါတယ်။ပန်းဝင်ခဲ့ရင်တော့ဘီယာခွက်ခံလို့ရတဲ့ဖြာအသေးလေးတစ်ခုကိုစူးအဖြစ်ရမှာဖြစ်ပြီးတော့အယ်ကိုဟောမပါတဲ့ဘီယာတစ်ခွက်တောက်ခွင့်ရမှာပါ။
နေနေနေညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်မေဂန်ဘီတောင်စုဟာကဘောမှာကိုရိုနာဗိုင်းရပること်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့အခုဆိုရင်ဗိုင်းရပること်စ်ကူးစက်ခံထားသူ9000ကျော်သွားပြီဖြစ်တယ်လို့ညူးယောက်တိုင်းသတင်းလာကဖော်ပြလိုက်ပါတယ်အဲ့နောက်ဘရာဇီးလ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေဟာတော့ဒုတိယနဲ့တတိယအများဆုံးနိုင်ငံတွေအဖြစ်ရှိနေပါတယ်ဘရာဇီးလ်နိုင်ငံမှာတော့မနေ့အထိကူးစက်သူ3000ကျော်ရှိပြီးတော့သေဆုံးသူက3000ကျော်ရှိတာကြောင့်ဘရာဇီးလ်နိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာပေါ်မှာဗိုင်းရပ်စ်ကြောင့်လူသေဆုံးမှု3000ကျော်ရှိတဲ့ဒုတိယမြောက်နိုင်ငံဖြစ်လာပါတယ်။ဒုတိယကမ္ဘာစစ်အတွင်းအမေရိကန်ကဂျပန်နိုင်ငံနာဂါဆာကီမြို့ကိုအနုမီပုံချခဲ့တဲ့85နှစ်ပြည့်ခန္ဓာကိုယ်နာဂါဆာကီမြို့မှာဒီနေ့ကျင်းပခဲ့ပါတယ်။နာဂါဆာကီမြို့ကညဉ့်ညိုင်းအထိမ်းအမှတ်ရုပ်လူရှိမှာကျင်းပခဲ့တဲ့ဒီခန္ဓာကိုယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနာဂါဆာကီမြို့တော်ဝန်နဲ့အနုမီပုံကျဲမှုအတွင်းမှာအသက်မသေးပဲကြံရက်သူတွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။လဗနန်နိုင်ငံဘေရုတ်မြို့စိတ်ကမ်းမှာပြီးခဲ့တဲ့အင်္ဂါနေ့ကလူ158ယောက်သေဆုံးပြီးတော့6000ကျော်ဒဏ်ရာရခဲ့တဲ့ပောက်ကွဲမှုကြီးအတွက်လဗနန်ကိုကူညီထောက်ပံ့ရေးရန်ပုံငွေမြင့်တင်မှုနိုင်ငံတကာလူရှင်တွေနဲ့ရုပ်သံဆွေးနွေးပွဲတစ်ခုကိုပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ဦးဆောင်ပြီးတော့အင်္ဂါနေ့မှာပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ။တနင်္ဂနွေနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးတော့မှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ညနေပါ
Thank you. This program has come to you from the Voice of America, Washington.